လာပေါင်းနဲ့ပြည့်စုံကြပါစေ။ကိုစိတ်နဲ့ဖျားကျမ်းမာချမ်းသာကြပါစေ။ကျမတို့ရတနာသုတ်တော်နဲ့ပတ်သက်ပြီးတော့ပူဇော်နေကြတဲ့နေရာမှာမနေ့ကကျမတို့ဖျားရတနာတရားရတနာအထိကျမတို့ပြီးခဲ့ပါပြီ။ပြီးခဲ့တဲ့နေရာမှာခုကျမတို့လေးလာပုံလေးလာနီးလေးတွေတကယ်ဘိတကတ်ကျမ်းစာတွေကိုလေးလာတဲ့အခါမှာဘယ်လိုလေးလာရမလဲဆိုတာကိုကျွန်မတလုံးချင်းတလုံးချင်းလေးလာနည်းလေးကိုပါဓမ္မဒါနပြုခဲ့ပါတယ်အခုတော့ဒီနေ့ရစပြီးတော့ပုံစံသစ်နဲ့ကျွန်တော်တို့လေးလာနည်းလေးကိုကျွန်မစပြီးတော့ဓမ္မလက်ဆောင်ပြုมาဖြစ်ပါတယ်ရှင်ဒါကြောင့်ကျွန်တော်တို့သင်ပြီးတဲ့ဖရာယရဏနဲ့တရားယရဏကိုပါကျွန်တော်တို့ပြန်ပြီးတော့စပါမယ်စတဲ့အခါမှာကျမတို့ဓမ္မမိတ်ဆွေတို့အာယုံပြုလို့ပို့ကောင်းအောင်မြမပြန်ကိုကျမတို့အရင်ဆုံးကြည့်လိုက်တဲ့အခါမှာမြန်မာပြန်ရှိမယ်ပါဠိရှိမယ်ပေါ့အဲ့တော့ဒီနေရာမှာဖရာယရဏနဲ့ပတ်သက်လို့ရှိရင်ရတနာတုတ်မှာတစ်ချက်ပဲကျမတို့ဒါအရင်ဆုံးစပြီးတော့ကျေးဇူးတော်ရှင်မြတ်စွာဘုရားအာယုံပြုတာကိုသင်ပါတယ်ရှင်ဒါတစ်ချက်ပဲရှိပါတယ်အဲ့ဒီတစ်ချက်မှာကျမတို့ပါဠိတော်ကိုပူဇော်လိုက်တဲ့အခါမှာပါဠိတော်ရဲ့အစမှာယံကိဉ္စီဝိတံဣဒဝါဟုရံဝါတကေတုဝါယံရတနံပဏိတံနာနောတမံအဋ္ဌိတတ္ထာဂတိနအဲ့ဒီအပိုက်ကလေးဒီတပိုက်လုံးကိုကျမတို့ကဒါပါဠိတော်သူရဲ့အဓိပ္ပာယ်ကိုသိကျင်တဲ့အခါကျရင်အောက်မှာကျမတို့ကပြန်ကြည့်ရင်လူပြီးနဂါကလုံးစာတော်ပြီးနတ်ပြီးမြမပြီးတို့၌ရှိသည်မြာကောင်းမြတ်သောယတနာတို့တွင်မြတ်စွာဘုရားနဲ့တူသောယတနာကမရှိနိုင်သည်သာဒီလိုလေးလေးလာလို့ရသွားပြီ။ပြောင်းပြန်ပြန်ကြည့်ရင်လေမြန်မာပြန်ရှိတဲ့ဓမ္မမိတ်ဆွေများဆိုရင်လေလူပြီးငကားကလုံးစားသောပြီးနတ်ပြီးမြမပြီးတို့၌ရှိသည်မြာကောင်းမြတ်သောယတနာတို့တွင်မြတ်စွာဘုရားနဲ့တူသောယတနာသည်ကမရှိနိုင်သည်သာဆိုတာဘယ်ပါဠိပါလဲလို့ပြန်စဉ်းစားရင်လေယံကိဉ္စီဝိတံဣဒဝါဟုရံဝါတကေတုဝါယံရတနံပဏိတံနာနောတမံအဋ္ဌိတတ္ထာဂတိနဆိုရက်လိုက်တာပြီးသွားပြီနောက်တစ်ခါပါဠိမှာဆက်ကြည့်ရင်ဣဒံပိဗုဒ္ဓေရတနံပဏိတံဣဒံပိဗုဒ္ဓေရတနံပဏိတံဆိုပြီးတော့ဆိုရင်မြန်မာပြန်မှာကြည့်ရင်ဖျားမျက်၌ယတနာဤအဖြစ်နှင့်နှစ်သက်ဖွေရာဂုံရည်တီကထူးမြက်ထူးကြကောင်းမြက်လှပါဘေသည်ဆိုရင်ဒါသည်ဣဒံပိဗုဒ္ဓေရတနံပဏိတံဆိုတာဒါဆိုလိုပါလားဒါဆိုရင်အဲ့ဒီဆိုလိုတာသည်မြန်မာပြန်မှာဆက်ကြည့်ဤသစ္စာစကားကြောင့်ဆိုတာဒါသစ္စာဆိုတာလို့သိရင်ဤသစ္စာစကားကြောင့်ဒီပါဠိမှာကြည့်ရင်ဧဒေနသစ္စေနဆိုတော့ဒါဆိုရင်သစ္စာဆိုတာသည်ဣဒံဘိဗုဒ္ဓေရတနံပဏိတံဧဒေနသစ္စေနတိထဲ့လိုက်။ဒါဆိုရင်ဘာလာတော့မလဲမေတ္တာပို့တာလာတော့မယ်ဆိုတော့မေတ္တာဒီတပိုက်ကလေးပဲသူဝတိဟောတုဆိုတော့မြန်မာပြန်မှာလဲတတဝါတွေချမ်းသာကြပါစေတတိဆိုရင်ဒါသည် short to the point ကျမတို့ဒါလေးသည်ဒီပါဠိတော်ပူဇော်တာဘာလေးပါဠိသည်ဘာလို့ဆိုလို့လဲဆိုတာမြန်မာပြန်စာအုပ်နဲ့ပါဠိနဲ့တွဲထားတာရှိမယ်ဆိုရင်ဒါကြည့်လို့ရတယ်ဗော။ကျမစာအုပ်နေနဲ့ညွှန်းပါတယ်။မမေဆွေတို့လည်းပြောပါတယ်။ရှိကြမယ်ဆိုရင်အဲ့ဒီမှာတပြေးခန်းဆရာတော်ဘုရားကြီးရဲ့ PhD နှိပ်တရားစာအုပ်မှာဒီပုံစံအတိုင်းရှိပါတယ်ရှင်။ကျမတို့ရဲ့သင်တန်းမှတ်စုစာအုပ်ကလေးမှာလည်းဒီပုံစံရှိပါတယ်။ဓမ္မမေဆွေများတကယ်လို့မရှိရင်လည်းအခုလိုချိန်မှာပါဠိတော်ကိုဓမ္မမိတ်ဆွေတို့ပါဠိစာအုပ်တွေဆိုတာတော့ရှိပြီးသားပါအဲ့ဒါကိုကြည့်တဲ့အခါအတိဘယ်ကဘယ်လိုရှိလဲဆိုတာကိုကျမတို့ရှေ့အချိန်နေမှာကျမတို့ပြောခဲ့ပြီးဖြစ်တဲ့အတွက်ဒါသည်ပြန်ပြီးတော့တလုံးချင်းတလုံးချင်းနေယူနေစိတ်အာရုံထွေပြမယ်ဒါတကယ်လေ့လာမယ်တက်အောင်သင်မယ်တော့အဲ့လိုသင်ရမယ်အခုဟာကျမတို့ကရွတ်ပတ်တဲ့အခါမှာနံပါတ်1အတန်တွဲမှန်အောင်ရေအဖြတ်အတောင်မှန်အောင်ရေနောက်တစ်ခါစွမ်းနိုင်ရင်အတိဘယ်လေးမှန်သိအောင်ရေဆိုတာကိုကျမရှေ့အချိန်နေမှာပြောပြီးဖြစ်တဲ့အတွက်ဒီနေ့ဒါနှခမ်းပြန်တတ်တာဒါလေးပြန်သိဖို့ဖြစ်ပါတယ်။ဒါဆိုရင်လူပြီးငကားကလုံးစားတော်ပြီးနတ်ပြီးမြမပြီးတို့၌ရှိသည်မြကောင်းမြတ်သောယတနာတို့တွင် ညစွာဘုရားနဲ့တူတော်ယရနာတိကမရှိနိုင်သည်သာဒါကျေးဇူးတော်ရှင်ညစွာဘုရားညွန်ပြတာအဲ့ဒါကိုပါဠိတော်ပြောပါဆိုရင်ခုနကယံကိန်စီဝိတ္တံစလိုက်ပြီးတော့နာနောသမံအဋ္ဌိတထာဂတိနာအဋ္ဌိနောက်တစ်ခါဖယားမြတ်နဲ့တစ္ဆာဆိုပြီးဒါဂုံဖယားရဲ့ဂုံဖိတစ္ဆာဆိုတော့မယ်ဆိုရင်ဖယားမြတ်နဲ့ယရနာဤအဖြစ်နှစ်နှစ်သက်ဖွယ်ရာဂုံရည်တိကထူးခြားကောင်းမြတ်လာပါဘေဒီ ဣတိသစ္စာစကားကြောင့်ထီသွားမယ်ဆိုရင်ပါဠိနေပြောရင်ဣဒံပိဗုဒ္ဓေရတနံပဏိတံအေဒေနသစ္စေနာပြီးမေတ္တာပို့တော့မယ်တတ္တဝါရီချမ်းသာကြပါစေတည်းဆိုရင်သူဝတိဟောတုဒါလေးတက်သွားပြီဆိုရင်နောက်ဟာတွေဒီပုံစံသွားရင်ဉာဏ်ပါပြီရှင်ကဲနောက်တစ်ခုဖရာယရနာပြီးသွားတဲ့အခါမှာတရားယရနာကျမတို့ပြီးခဲ့တဲ့ရက်တွေမှာသင်ပါတယ် တရားယရနာနဲ့ပတ်သက်ရင်နှစ်ချက်ရှိပါတယ်လို့အဲ့ဒီနှစ်ချက်မှာတရားလို့ပြောရင်တရားတော်သည်၁၀ပါးရှိတယ်ဆိုတာလည်းကျွန်မပြောခဲ့ပြီးဖြစ်ပါတယ်တရားတော်၁၀ပါးမှာမဲ့၄ပါးရယ်ဖို၄ပါးရယ်နိဗ္ဗာန်ရယ်ပရိယတ်ရယ်ဖြစ်ပါတယ်မဲ့၄ပါးဖို၄ပါးနိဗ္ဗာန်ထိသည်လောကုတ္တရာတရားကိုပါအဲ့ဒီမဲ့ဖို့နိဗ္ဗာန်ရယ်ရချောင်း မြတ်စွာဘုရားရှင်တင်ကြားဟောကြားပေးထားတာကပရိယတ်ဖြစ်ပါတယ်အဲ့ဒီစေချက်ထဲမှာမှဒီသစ္စာမြတ်စွာဘုရားဂုံကြီးတရားရဲ့ဂုံကိုထုတ်ဖော်တဲ့အခါမှာနံပါတ်၁တစ်ချက်ကနိဗ္ဗာန်နဲ့ကျမတို့ထုတ်ဖော်ခဲ့တယ်ဆိုတာပြီးခဲ့တဲ့အချိန်နေမှာကျမတို့လေ့လာခဲ့တဲ့အတွက်ကျမတို့ကဒါကိုယ့်ဟာကိုမှတ်မိဖို့ဆိုရင်ဒီအပိုက်တည်းတရားယတနာနဲ့ပတ်သက်တာဘာကိုထုတ်ဖော်မလဲနှစ်ချက်ရှ ပါလီတော်ကြည်လိုက်ခယံဝိရာခံအမတံပဏိတံယတိစကားတက်ကြမှုနီတမာဟိတောနတေနဓမ္မေနတမတိကိဉ္စီလွယ်လွယ်လေးမှတ်ရမှာဣဒံပိဆိုတဲ့အပိုက်ကတစ္ဆာဆိုတဲ့အပိုက်တဝတိဟောတုကမေတ္တာပို့တဲ့အပိုက်အခုပြောသွားတဲ့အပိုက်ကဂုံတော်ထုတ်ဖို့တဲ့အပိုက်အဲ့လိုသုံးပိုက်မြင်လိုက်ရင်ကျွန်တော်တို့ကိစ္စပြီးသွားပြီဒါဆိုရင်ကျွန်တော်တို့ကဘယ်အထိဂုံကြီးတွေကိုဖော်ထုတ်လဲဆိုဣဒံပိအရှိအထိလို ါတယ်နတေနဓမ္မေနသမတိကိဉ္စီအတိတ်ပဲဘာများပြောခြင်းလဲသိခြင်းရင်မြန်မာပြန်မှာကြည့်ပါမယ်ဒါကြောင့်ကျွန်မတို့အခုဓမ္မမိတ်ဆွေတို့ကိုသက်ဆိုင်ရာစာအုပ်တွေမှာကျွန်မပြောသလို3ဘိုက်ကိုရှာပြီးတော့အယောင်လေးနဲ့မှတ်ထားလိုက်ရင်လွယ်ပြီပေါ့ဒါဆိုရင်မြန်မာပြန်မှာကြည့်ရင်ခုနကတရားရဲ့ဂုံမှာအခုပြောသွားတာအတိတရားဂုံမှန်ဘယ်လိုသိကြည့်ရတယ်လဲဆိုတာကြည်နည်းကိုလည်းကျွန်မပြောခဲ့ပြီးဖြစ်ပါတယ်တရားဂုံမှန်သိအောင်ဣဒံပိဓမ္မေဆိုတာလေးကိုကြည့်လိုက်ခုနဖျားဂုံဖြစ်ကြောင်းဆိုရင်ဣဒံပိဘုဒ္ဓေဆိုတာကြည့်လိုက်တယ်ဒါသိနာပါအဲ့တော့ကျွန်မတို့ကအခုလေဣဒံပိဓမ္မေရတနံပဏိတံဆိုကြောင်းဒါတရားတရားမှာလေခုနပူဇော်သွားတဲ့တရားရဲ့ဂုံကခယံဝိရာကအမတံပဏိတံယတိစကတ္တမုဏိတမာဟိတောနတေနဓမ္မေနသမတ္ထိကိဉ္စီဘာများပြောနေပါလဲလို့သိခြင်းဒါရအသေးစိတ်သိမိသွားပါပြီအရိယာမေတမာရိရှိတော်မူသောတာဂီနွယ်ဘွားဖျားရှင်သည်တရားကိုဖော်ထုတ်ပေးတာဖျားပါလောကကြီးမှာတရားဆိုတာရှိပြီးသားဖြစ်ပါတယ်အဲ့ဒီရှိနေတဲ့တရားတော်တွေကိုအမှန်အမှန်အကောင်းဆုံးအကြောင်းအကျိုးနဲ့တကွဖော်ထုတ်ပေးနိုင်သောသူသည်အင်မတန်ဉာဏ်ပညာကြီးသောသူတွေကမှသာလျှင်တရားတော်ကိုရှာဖွေတွေ့ရှိတဲ့ဖြစ်တဲ့အတွက်အဲ့ဒီတရားကိုဖော်ထုတ်ပေးတာသည်ဘုရားရှင်ဖြစ်ပါတယ်ဘုရားရှင်သည်ရိုးရိုးဘုရားရှင်မဟုတ်ပါဘူးတက်ကြမှုနိတာဂီနွယ်ဘွားဖြစ်ပါတယ်အဲ့ဒီတာဂီနွယ်ဘွားလည်းဟုတ်တယ်ဘုရားရှင်သည်ဘာရှိတယ်လဲအင်မတန်ခိုင်မြဲနေတဲ့အရိယာမေတ္တမာတိရှိတော်မူသည်ဒါဟုတ်ပဲပါဠိမှာကျွန်တော်တို့တလုံးချင်းတင်တော့ကတကြမုဏိတမာဟိတောဆိုတာအရိယာမေတ္တမာတိရှိတော်မူသောတာဂီနွေဘွားဖျားရှင်သည်ဒါဆိုရင်လူကြည့်ကြည့်ဖျားရှင်သည်တွေ့တဲ့အတွက်ကြောင့်ဖျားကုံများလားဆိုမဟုတ်ဘူးရှင်တရားကုံဒါဆိုတေဖျားရှင်ကဘာလုပ်တော့မလဲခေါင်းစဉ်အနေနဲ့ကျွန်တော်တို့ကြည့်ထားတယ်တရားယရနာဖော်ထုတ်တဲ့နေရာမှာ ကျွန်တော်တို့သင်ခဲ့ပြီးပြီတရား၁၀ပါးတွေကဘယ်တရားများပေါ်ထုတ်တော်မလဲဆိုတာအဲ့ဒါလေးကိုစိတ်ဝင်စားစွာနဲ့ဆက်ကြည့်ကိလေသာကုံညာနံပါတ်1ဒါဒီကျွန်တော်တို့သင်ခဲ့ပြီးပြီခယံရာဂအတွေ့ပြောက်ရာနံပါတ်2ဘာရလဲဝိရာခံတေခြင်းကင်းရာပြောခဲ့ပြီးပြီအမတန်ကောင်းမြတ်လှစွာသောဆိုတာပဏိတန်အချက်၄ချက်ခယံဝိရာခံအမတန်ပဏိတန်ဒီဂုံကြီး၄ချက်နဲ့ပြည့်စုံသောတရားဒီဘယ်တရားလဲကြည့်လိုက်တော့အချင်းနိဗ္ဗာန်တရားတော်ကိုသိမြင်ရပိုင်တော်မူခဲ့သည်ဒါတစ်ချက်အဲ့ဒါယတိစကားဆိုတာပြောပြီးထိုနိဗ္ဗာန်ထိုနိဗ္ဗာန်တရားနှင့်ဂုံရီတူသောတရားဟု၍ထိုနိဗ္ဗာန်တရားနှင့်ဂုံရီတူသောတရားဟု၍လောတဆုံးတရားမရှိတော့ဘေးဒီတိတရားရဲ့ဂုံဒါဆိုရင်တရားရဲ့ဂုံမှာနိဗ္ဗာန်တရားနဲ့ဂုံရီတူတာသည်မဲလေးပါဖို့လေးပါနိဗ္ဗာန်ပရိယဆိုတဲ့၁၀ပါးမှာနိဗ္ဗာန်နဲ့တူတဲ့တရားမရှိပါဘူးအထိသည်ဒါတရားရဲ့ဂုံတရားဂုံမှာပြန်ကြည့်ရင်အရိယမဲ့တမာရီရှိတော်မူသောတာဂီနွယ်ဘွားဖျားရှင်သည်ကိလေသာကုံညာရာဂအတွေ့ပြောက်ရာတေခြင်းကင်းရာကောင်းမြတ်လှစွာသောဘယ်တရားလဲအချင်းနိဗ္ဗာန်တရားတော်ကိုဆိုရင်ဆယ်ခုသောတရားတွေကနိဗ္ဗာန်တရားတော်ကိုဒါဆိုရင်ဒီတရားဆယ်ခုလုံးထဲမှာနိဗ္ဗာန်ဆိုတာအမျက်ဆုံးဆိုရင်အဲ့တရားတော်ကိုဘသူကဒီရခဲ့တာလဲလို့ပြောရင်တာဂီနွယ်ဘွားဖျားရှင်သည်တိမြင်ရဖြစ်ရပိုင်တော်မူခဲ့သည်နိဗ္ဗာန်တရားတော်ကိုတိမြင်ရပိုင်နာသည်ဘာကြောင့်လဲဆိုတာဒါအဘိဓမ္မာသင်တဲ့သူတွေဆိုနည်းနည်းမှန်းလို့ရအောင်ကျွန်မထည့်ပြောရင်အရိယာမက်တမာတိရှိထားလို့နိဗ္ဗာန်ကိုသိနိုင်တာမက်တရားရမှသာသိနိုင်တဲ့အတွက်အရိယာမက်တမာတိရှိတော်မူသောတာဂီနွယ်ဘွားဖျားရှင်သည်လို့ကျေးဇူးတော်ရှင်တပည့်ခံဆရာတော်ဖျားကြီးကထည့်ပြထားတာဒီရွယ်ချက်ပါပဲသိမြင်ရပိုင်တော်မူခဲ့သည်ဆိုတော့ဒီတရားဆယ်ခုတည်းကနိဗ္ဗာန်ကိုကိုယ်တိုင်ရခဲ့တာတဆင့်ချားရထားတာမဟုတ်ဘူးအဲ့ဒါကိုကိုယ်တိုင်ရခဲ့တယ်ရခဲ့ပြီးတော့ထပ်ပြောတယ်တရားဆယ်ပါးထဲမှာထိုနိဗ္ဗာန်တရားနှင့်ဂုံရီတူညီသောတရားဟု၍တစုံတရားမရှိတော့ဘေးဆိုတာဒီကျွန်တော်ခုနပါဠိတော်ထဲမှာပါလေလို့ပြောရင်နတေနဓမ္မေနသမထိကိဉ္စီအထိဟုတ်ဘူးလားရှင်ဒါဆိုရင်၃ချက်ကိုကျမတို့ကပြန်ကြည့်ရင်ဒီ၃ချောင်းလေးမှာကြည့်ရင်ဒါတရားဂုံမှာကြည့်ရင်ခယံဝိရာခံအမတံပဏိတံယတိစကားတကြမှုနိတမာဟိတောနတေနဓမ္မေနသမထိကိဉ္စီအတိဘယ်ပြန်ပြောမယ်ပြန်ပြောကြပါဆိုရင်အရိယာမေသမာဓိရှိတော်မူသောတာဂီနွေဘွားဖျားရှင်သည်ကိလေသာကုံညာရာဂအတွေ့ပြောက်ရာတေခြင်းခင်းရာကောင်းမြတ်လှစွာသောအခြေနိဗ္ဗာန်တရားတော်ကိုသိမြင်ရပိုင်တော်မူခဲ့သည်ထိုနိဗ္ဗာန်တရားနှင့်ကိုယ်ရည်တူညီသောတရားဟု၍တစုံတရားမရှိတော့ဘေးဒါနိဗ္ဗာန်ရဲ့ဂုံကြီးဖြစ်သွားပြီဒါဆိုရင်ဒီအထိသည်တရားတော်ရဲ့ဂုံကြီးတည်းမှာမှအမျက်ဆုံးနိဗ္ဗာန်ရဲ့ဂုံကြီးကိုထုတ်ပေါ်လိုက်တယ်ထုတ်ပေါ်ပြီးရင်မလုပ်တော့မလဲနံပါတ်1အချက်သစ္စာဆိုတော့မှသစ္စာဆိုမဲ့ပါဠိကဣဒံပိဓမ္မေအဲ့ဒီဓမ္မေကိုကြည့်ပြီးတရားဂုံလို့အာယုံပြုလိုက်ရင်ဤဓမ္ပိဓမ္မေရတနံပဏိတံဧတေနသစ္စေနာဒီတိဒါဆိုရင်မြန်မာပြန်မှာဟုတ်လားလို့ပြန်ကြည့်လိုက်ရင်မြန်မာပြန်မှာလဲကျမတို့အယောင်တူလေးကျမတို့လက်သေးခွင်းလေးနဲ့လှုပ်ထားတယ်ဒီမှာတရားမှာကြာရင်ကျမဒီမှာအစိမ့်လေးနဲ့ခုနတရားရဲ့ဂုံကြရင်ကျမအခုဒီမှာဓမ္မမိတ်ဆွေတွေလည်းမြင်လိမ့်မယ်အနီအောင်လေးနဲ့တရားသစ္စာဆိုတာတရားရဲ့ဂုံကြီးကိုရေးအနီအောင်လေးနဲ့ဆိုတဲ့အတွက်ကြောင့်အတိဘယ်မှာလဲစောက်ရှိတဲ့သူတွေအတွက်ပါအတိဘယ်ကိုလည်းကျမအနီအောင်လေးနဲ့ပိုင်းလိုက်တယ်တခါသစ္စာဆိုမယ်ရတနာသုံးမှာ၃ချက်ရှိတယ်လေဂုံတော်ပြောမယ်ပ ပြီးအဲ့ဒီဂုံတော်နဲ့အမှန်သစ္စာဆိုမယ်ပြီးနံပါတ်3ချက်ကမေတ္တာပို့မယ်ဒါပဲလေဒါဆိုရင်အခုနံပါတ်2အချက်ကိုကြာရင်ကျွန်မအစိမ်းအောင်လေးနဲ့အေဒံပြီးဓမ္မရတနံပဏိတံသစ္စာဆိုတဲ့အတွက်ဘယ်အထိကျွန်မတို့ကဖြတ်အေဒီနသစ္စာအဲ့ဒီအထိဒီသစ္စာဆိုတဲ့အပိုင်အဲ့ဒါကိုမြန်မာပြန်သိကျင်တယ်ဆိုလို့ရှိရင်ကျွန်မတို့ကမြန်မာပြန်မှာလည်းကျွန်မအဲ့လိုအစိမ်းလေးနဲ့ပဲလှု ောင်ဂုံတော်ပေါင်းဒီလေထုမြက်လှပေသည်ထုမြက်လှပေသည်ပြီးရင်သစ္စာတော်ဆိုလိုက်တဲ့အတွက်ဤသစ္စာစကားကြောင့်ဆိုကျွန်မဒီမှာဖြတ်လိုက်ဟုတ်ပါလားရှင်ဒါဆိုရင်အဲ့ဒါပါဠိအနေနဲ့ကျွန်မတို့ပူဇော်နေမှာကျွန်မတို့နောက်ပိုင်းကပူဇော်မှာပါဠိနဲ့လေဤပါဠိနဲ့ဘယ်လိုပူဇော်မလဲဆိုရင်ဤဒံပိဒံမေရတနံပဏိတံဧဒေနသစ္စေနာအတိပဲလေးကဘာပြောတာလဲဣဒံပိဓမ္မေရတနံပဏိတံဆိုတာကျွန်တော်တို့တလုံးစီသင်ပြီးပြီဒီနေ့တော့ပေါင်းပြီးတော့မြင်နေသင်တော့မှာမြစ်တဲ့တွေ့နိဗ္ဗာန်တရားတော်၌ဤယရနာဟုသိနိုင်ကြောင်းဂုံတော်အပေါင်းနိဗ္ဗာန်တရားတော်မှာဤယရနာဟုသိနိုင်ကြောင်းဂုံတော်အပေါင်းဆိုတော့နိဗ္ဗာန်မှာဘာဂုံတော်တွေရှိတယ်လဲဆိုပြန်မမေ့သွားနဲ့အရှိမအပေါ်မှာပြောခဲ့တယ်မှလားကိလေသာဂုံညာရာဂအတွေ့ပြောက်ရာတေခြင်းကင်းရာကောင်းမြတ်လှစွာသောဆိုနိဗ္ဗာန်ရဲ့ဂုံရည်ကိုဘယ်နှစ်ချက်လဲလေးချက်ပြောထားတယ်ကိလေသာဂုံညာကပါဠိလိုဟောမှတ်ကြမယ်ဆိုရင်ခယံရာဂအတွေ့ပြောက်ရာပါဠိလိုဝိရာဂံတေခြင်းကင်းရာတေခြင်းကမတကင်းတယ်ဆိုတော့အမတန်ကောင်းမြတ်တယ်ဆိုတာပဏိတဆိုတာမြတ်တာလေပဏိတန်နိဗ္ဗာန်ရဲ့ဂုံရည်ကိုဘယ်နှစ်ချက်လဲလေးချက်အဲ့ဒီဒီတရားလေးချက်ကနိဗ္ဗာန်သိကောင်းတာပဲကိုယ့်ရဲ့လို့ဆိုပြီးစာတွေးနဲ့ဟလာကြားမှုတမတာကိုပြောနေတာမဟုတ်ကိုယ်တိုင်မြတ်စွာဘုရားရရှိခဲ့တယ်ဆိုတဲ့အတွက်ဤနိဗ္ဗာန်တရားနဲ့ဂုံရည်တူသောတရားဟူ၍တစုံတရားမရှိတော့ဘေးဒါကိုပဲတစ္ဆာဆိုလိုက်တော့နိဗ္ဗာန်တရားတော်၌ဤယရဏဖြင့်သိနိုင်ကြောင်းဂုံတော်အပေါင်းသည်ထွမျက်လာပါတယ်ဘယ်ဂုံတော်အပေါင်းလဲခုနလေးချက်ဒါကြောင့်ဤသစ္စာစကားကြောင့်အထီးသည်ဒါသစ္စာဆိုတယ်ပြီးရင်မေတ္တာပို့ရင်ညီမပြန်မှာကျင်းတတဝါတွေအတိဒုက္ခရောက်နေကြတယ်ဘေးတွေကြုံနေကြတယ်ယံတွေကြုံနေကြတယ်အန္တရာယ်တွေကြုံနေကြတဲ့တတဝါတွေချမ်းသာကြပါစေဟောပါဠိလိုပြောသုဝတိဟောတုသုဝတိဟောတုဆိုတဲ့အပိုက်ဒီပါလေမေတ္တာပို့တာဒါဆိုရင်ဓမ္မမိတ်ဆွေများရှင်ကျမတို့ကမြန်မာလူမျိုးတွေဆိုတဲ့အတွက်မြန်မာလူကအဲ့ဒီရတနတုတ်ကိုပူဇော်ရင်ရောမရဘူးလားတွေ့ကြည့်အောင်မြန်မာလူကပူဇော်ရင်မရဘူးလားကိုယ်စိတ်ထဲမှာနှိမ့်နှိမ့်ချိုက်ချိုက်မြန်မာလူနဲ့ပူဇော်တာကြိုက်တဲ့သူကပါဠိမပါဘဲနဲ့မြန်မာပြန်လေးနဲ့ပဲပူဇော်ရင်လည်းရတာပဲသို့တော့ဘာလို့ပါဠိကိုထည့်ဆိုတာလဲဆိုရင်အဲ့ဒီပါဠိဆိုတာဖျားနှုတ်တော်တွေအတန်မဟုတ်ဘူးလားဖျားရှင်ဟောခဲ့တာဒီအတန်တိုင်းပဲဟောခဲ့တာဖြစ်တဲ့အတွက်ဒီအတန်တိုင်းဟောခဲ့တာကိုအတ္တိတုံးကနာကြားခဲ့တဲ့နတ်ဗြဟ္မာတွေရောမရှိနေဘူးလားအဲ့ဒီနာကြားခဲ့တဲ့နတ်ဗြဟ္မာတွေလည်းသိနိုင်အောင်ဆိုပြီးတော့ကျမတို့ကဒီအတန်နဲ့ပူဆော်တယ်နောက်တစ်ခါရတနတုတ်ရဲ့အစမှလေဓမ္မမိတ်ဆွေတို့မမင်းနဲ့လေမြတ်စွာဘုရားကရှင်အနန္ဒာကိုရတနတုတ်ပိတ်ကိုမရွတ်ခင်မှာအမိတ်အာနာနှစ်ချက်ပြောခဲ့တယ်မဟုတ်ဘူးလား။ဤရက်မှာမြေမှာရှိတဲ့နတ်တွေရောကောင်းကင်မှာရှိတဲ့နတ်ဗြဟ္မာတွေရောစုဝေးရောက်ရှိနေကြတယ်။အတင်းနတ်ဗြဟ္မာတို့နားဆိုင်ပြီးတော့ဟလာဒီကူရတနတုတ်ကိုစိတ်ကိုရှူရှင်းလန်းလန်းထားကြပါနားဆိုင်ပြီးငါဖရာရဲ့တရားတော်ကိုနာယူကြပါဟော။ပြီးရင်လူသားတွေကတင်တို့ပေါ်မှာနေရောညင့်ပါပူဇော်ပွဲရာတွေပို့ထားတဲ့အတွက်တင်တို့ဒီလူသားတွေကိုမမေ့ပဲစောက်ရှောက်ပါလို့မှားထားခဲ့တာမရှိဘူးလားဒါဆိုရင်ကျမတို့ကခုပါဠိလေးပါပူဇော်လိုက်တဲ့အချိန်မှာအဋ္ဌိဒုံကဝေတာလီပြည်မှာဆိုဘုရားရှင်တက်တော်ထင်ရှားရှိတော့နေဘုရားရှင်လွန်တော်မူသွားတာနှစ်ပေါင်း1563ပဲရှိသေးတာလေနှစ်ပေါင်း1563ဆိုတာလူတွေရဲ့တက်တန်းနဲ့တွေ့တာလေနတ်တွေအတွက်ဆိုအဲ့ဒါဘလောက်မှမကြသေးဘူးဥပမာလေးနားလည်အောင်ပြောရင်လူပြည်မှာအနှစ်90သည်နတ်ပြည်6ထက်မှရှိတဲ့အနှိမ်ဆုံးနတ်ပြည်ဆိုတော့မြေနိုင်ဆက်နေတဲ့စတုမာရင်နတ်တွေမှာ24နာရီပဲရှိသေးတယ်လူပြည်မှာအနှစ်90သည် စတုမဟာရီနတ်နဲ့ပြောရင်တရက်24နာရီပဲရှိသေးတယ်ဆိုရင်စတုမဟာရီနတ်ပဲပြောလိုက်ပါအောင်မြင်နေဆက်တဲ့နတ်ထဲမှာစတုမဟာရီဆိုအနှိမ့်ဆုံးသူတို့နဲ့ပဲပြောရင်နှစ်ပေါင်း50ကိုပဲဟာတရက်ဆိုရင်နှစ်ပေါင်း2563ကဲ63ခဏဖယ်2500ကိုပဲ50နဲ့ပဲစကြည့်လိုက်ဘလောက်ကြာအောင်မလဲသူတို့အတွက်ဘလောက်မှမကြာသေးဘူးတော်ရိန်နာကြတော့လူပြေမှာအနှစ်100ဒီတော်ရိန်နာမှာတရက်ပဲရှိသေးတယ်။ရာမာကလူပြေမှာအနှစ်200ရှိမှရာမာဆိုတော့ကောင်းငင်မှာရှိတဲ့ထဲမှာသူဒီတရက်ပဲရှိတယ်ဆိုတော့အဲ့ဒီလိုသွားသွားသွားထားတာဖြစ်တဲ့အတွက်ဒါကနဲ့တည်းဗြမာအတွက်တည်းပြောမယ်ဆိုရင်ဗြမာတွေကကဘာနဲ့ချီပြီးတက်တန်းရှိတယ်ဆိုဘလောက်မှမကြသေးတော့ဖယားရှင်ဝေသားလီပြီးမှဟောခဲ့တော့ဟရိတရားတွေဒီသူတို့အတွက်ဆိုရင်တချို့အနေဆုံးစတုမာရီလောက်ဆိုရင်လပိုင်းမယ်ရှိအောင်မှာအထက်အထက်အထက်နဲ့တည်းဆိုရင်တချို့ဆိုရင်အဖလာရက်တပတ်လောက်ပဲရှိအောင်မယ်တချို့ဒီတဲ့မြင့်သွားပြီဆိုရင်နာကြီးနေပိုင်းလောက်ရှိမယ်တချို့ဆိုရင်ညပိုင်းလောက်ရှိမယ်တချို့ဆိုရင်နာကြီးပိုင်းမယ်ရှိအောင်မှာဆိုပြီးလက်တန်းရှိတာနဲ့ဆိုတော့ခုကျွန်တော်တို့ကအတန်အတွက်ကလေးသာပူဇော်လိုက်ရင်အဲ့ဒီတော့ကနာထားဘူးတဲ့နဲ့တည်းပြမာရီအဲ့ဒီအထဲမှာလေရတနာတုတ်သမိုင်းချောင်းထဲမှာတရားတော်ရဲ့အဆုံးရှင်အနန္ဒာကညစ်သုံးရံရစ်တဲ့မြတ်စွာဘုရားခုနှစ်ရက်ပတ်လုံးရတနာတုတ်ကိုဟောတဲ့အခါခုနှစ်ရက်ပြည့်တဲ့အချိန်မှာတရားဓုရသွားတာ14,000တောင်ဆိုတာကျွန်တော်တို့လေ့လာခဲ့ပြီးအဲ့ဒီအထဲမှာအရိယာနဲ့တရောမပါနိုင်ဘူးလားအရိယာဗြမာတွေရောဒါကိုကျွန်တော်တို့အခုလိုအချိန်မှာဒါကိုပြန်ပြီးတော့အတန်အတွက်မှန်မှန်နဲ့ပါပူဇော်ရင်ကျမတို့ကိုမြန်မာလူမျိုးတွေကတော့ကိုယ့်အတွက်အာယုံပြုမယ်ဆိုတော့မြန်မာလူပူဇော်လေးရတော်လေးပါဠိလေးပါပူဇော်လိုက်အဲ့ဒီလိုပင့်ပိတ်ထားတဲ့နတ်တေရောကြားကြရင်တို့ကကျမတို့ဘောမှာမြတ်စွာဘုရားမေတ္တာရက်ခံထားတဲ့အမိန့်ရှိထားတာဖြစ်တဲ့အတွက်ကြောင့်စောက်ရှောက်ပါလိမ့်မယ်။နော်ကျေးဇူးတော်ရှင်မြတ်စွာဘုရားဝေသာလီပြည်မှာခြေချလိုက်တာနဲ့ဟလာအခါမဲ့မိုးကြီးရွာတာတို့နောက်တခါအနောက်ကနေတကိုးကြီးတဲ့နတ်ပြမတွေကဖះကိုလာပြီးတော့ဖူးကြတဲ့အတွက်ခုနအမနုဿဆိုတဲ့ဘလူးတွေထွက်ပြေးသွားတာတို့ကြည့်ရင်အခုဖះရဲ့ဒီတရားတော်ကိုကျမတို့ပူဇော်ရင်အတ္တိတုံးကစောက်ရှောက်ခဲတဲ့နတ်တွေပြမတွေကလည်းအော်ခုဒါသည်အတ္တိဒုက္ခရောက်နေကြလို့လူသားတွေတစ္ဆာဆိုနေကြပါလားငါတို့စောက်ရှောက်ရမယ်တာဝန်ဆိုတာတို့မှတ်မိပါလိမ့်မယ်ဒါကြောင့်ကျမတို့ကမြန်မာလူပူဇော်ရင်တော့ကောင်းပြီမဲ့ပါဠိတန်လေးမှန်မှန်နဲ့ပူဇော်ရင်ပို့ပြီးတော့ဒီဟာဒီစွမ်းအားရှိလိမ့်မယ်။ဒါကြောင့်တက်ကြွနားလေတဲ့ကျမတို့ဖခင်ရဲ့သားတော်ဆရာတော်တန်ဃာတော်တွေကလည်းနော်နိုင်ငံအသီးသီးမှာဒါဟိုဟလာတယောက်တပားကြီးအနေနဲ့ကောဟလာအစုအဖွဲ့အနေနဲ့ရောကျောင်းတိုက်ထဲမှာသတင်းသုံးနေကြတဲ့တန်ဃာအဖွဲ့အစည်းအနေနဲ့ကောဒါယောဂကင်းစင်နေတဲ့အချိန်တွေမှာရှိတဲ့တန်ဃာတော်တွေကကဘာသူကဘာသားတွေအတွက်တစ္ဆာဆိုရင်ဂုံတော်ပူဇော်တစ္ဆာဆိုမေတ္တာဖို့တုံးချက်သွားတယ်လို့ကျမတို့ကလူတွေလဲနားလဲတဲ့သူတွေကတရားတရားလဲရှိပြီးသားဆိုရင်ပူဇော်နေကြတာပါပဲပူဇော်တဲ့အထဲမှာတချို့မပူဇော်တတ်တဲ့ဓမ္မမိတ်ဆွေများအတွေ့အဲ့ဒီဟာလေးကိုကျမတို့ကကြားထဲကနေပြီးတော့ခုလိုအခါကြီးရဲ့ကြီးကာလာလေးထဲမှာအရင်တော့ကတော့တင်ညာကာလမှာအေးစစ်စစ်နေကြတယ်အခုတော့တင်ညာကာလဖြစ်စေတင်ညာကာလမဟုတ်ဖြစ်စေအားလုံးရဲ့မိမိရဲ့တကိုယ်စားကျမ်းမာရေးအတွက်ကောမိမိမိသားစုအတွက်ကောနိုင်ငံသားတွေအတွက်ကောကိုယ့်အိမ်မှာကိုနေနေကြတာဒီကုညီနေကြတဲ့အချိန်မှာကျမတို့အချိန်ကိုအကျိုးရှိအောင်ဒီလိုအေးအေးချမ်းချမ်းဖြစ်တဲ့အချိန်လေးမှာဒါကိုပူဇော်ကြတဲ့အခါအတိတ်ပဲလေးလည်းသိအောင်ရေဘာလို့ဆိုလို့လဲဆိုရာရေနောက်တစ်ချက်ကပါဠိအတန်အတွက်လေးမှတ်အောင်ရေဒီရွယ်ချင်းနဲ့ကျမတို့ဓမ္မမလက်ဆောင်ပြုနေတာဖြစ်ပါတယ်ဒါဆိုဓမ္မမိတ်ဆွေတို့အဲ့ဒီလိုအာယုံပြုရင်ပိုပြီးကောင်းပါပဲရှင်ဒါဆိုရင်တရားနဲ့ပတ်သက်တာကျမတို့နှစ်ချက်ထဲမှာတစ်ချက်ပြီးခဲ့ပြီသင်လဲသင်ပြီးအသေးစိတ်အခုဒါအစုလိုက်အာယုံပြုနီးဘာလို့ပါဠိတလုံးတလုံးချင်းကိုပြောတဲ့အခါကျရင်အကျိုးရှိတော်လဲဒါပညာရဲ့တစ်ခုအနေနဲ့ဒီလိုလေ့လာရပါတယ်ဆိုတာကျမတို့မနေ့ကပြောခဲ့ပြီသို့တော်အခုအချိန်ကပညာရဲ့တစ်ခုအနေနဲ့အချိန်ပေးပြီးလေ့လာတာထက်တကယ့်ကိုအာယုံပြုပြီးပူဇော်တာကပို့ထရောက်နေတာဖြစ်တဲ့အတွက်ဒါကိုကျမပြန်ပြီးတော့ဒါနေ့တနည်းအနေနဲ့ပြန်ပြောခြင်းဖြစ်ပါတယ်ရှင်။နောက်ပိုင်းနေ့များအခြေအနေပေးကြမယ်ဆိုဒီတိပညာပါဠိစာပေကိုလည်းသင်ယူကြပါရှင်။ကဲနောက်ဂုံကြီးတစ်ခုအနေနဲ့ဒါဆိုရင်နိဗ္ဗာန်နဲ့ပတ်သက်တာလေးမှာကျမတို့ကကျမတော့အမြဲတမ်းကိုယ်မှတ်စုလေးမှာကိုကမှတ်ထားတယ်။ဘာလို့ဆိုကိုလည်းပူဇော်ရင်းနဲ့တည်သွားအောင်ဆိုရင် တရားတော်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားတရားဂုဏ်ကြီးကိုပြောတဲ့အခါမှာအရင်ဆုံးတစ်ချက်နှစ်ချက်ရှိတဲ့အထဲမှာနံပါတ်1တစ်ချက်အနေနဲ့ဟောဒီနံပါတ်1တစ်ချက်အနေနဲ့နိဗ္ဗာန်ကိုကျွန်တော်တို့သစ္စာဆိုတယ်ကျွန်မshort note စီရေးထားတယ်နိဗ္ဗာန်ရဲ့ဂုဏ်ကြီးကိုဘယ်နှချက်လဲအဲ့မှာကျွန်မအကွက်ကိုရေးထားတယ်ဘေးမှာခယံဆိုရင်ကိုယ့်အကိုသိခြင်းကိလေသာဂုဏ်ရဒီမှာပြန်ရှာလိုက်တယ်ဝိရကံရာဂအတွေ့ပြောက်ရနောက်တစ်ချက်အမတန်သိခြင်းကင်းရနောက်တစ်ချက်ပဏိတန်ကောင်းမြတ်လာဆိုကိုယ့်အကိုပူဇော်တာတစ်ချိန်တစ်ခေါက်မှတ်လိုက်တယ်နောက်တစ်ခါပူဇော်မယ်နှစ်ကြိမ်အကြိမ်ကြိမ်လဲပူဇော်ဒီဟာဒီတော်တော်လေးပါဠိကလည်းနှုတ်ထဲမှာတက်သွားပြီအတိဘယ်ကလည်းတိသွားပြီဆိုနောက်ပိုင်းဒီရတနာသုတ်တော်အလွတ်များရသွားပြီဆိုအေးအေးချမ်းချမ်းလူကြီးတိတ်တဲ့အချိန်စိတ်ငြိမ်တဲ့အချိန်လေးမှာကျမတို့ပူဇော်နေအတ္တာဒီဓမ္မရဲ့ဂုဏ်ကိုအာရုံပြုတဲ့အတွက်ဓမ္မနှုတ်တိဘာဝနာကျင့်စဉ်ဖြစ်သွားပြီပြီးသစ္စာပါရမီအနေနဲ့ကျမတို့ကဆိုလိုက်တယ်ပြီးမေတ္တာပို့လိုက်တယ်ဘလောက်များကောင်းလဲရှင်အတ္တာတိအခုဒါတိအောင်လှုပ်သွားတယ်တိတာကနေဒါကစာတိတိသွားတာနောက်ပိုင်းကျရင်ကျမတို့ကအာထုတ်လာတာဒီစရဏအကျင့်ပါသွားပြီအဲ့ဒီအကျင့်နဲ့နောက်တစ်ခါခန္ဓာနဲ့တိုက်ပြီးတိသွားရင်ဝိဇ္ဇာဆိုသောအတိတရားနဲ့ကောစရဏဆိုသောအကျင့်တရားနဲ့ရောပြည့်စုံသွားမှာဖြစ်ပါတယ်ရှင်အဲ့ဒါအကျိုးကျေးဇူးအဲ့လိုထိသွားပါတယ်ဖရာကုံကိုစင်ကျင်ရင်းနဲ့တရားထုရတဲ့သူတွေလည်းရှိပါတယ်တရားဂုံကိုစင်ကျင်ရင်းနဲ့လည်းတရားထုရတာရှိပါတယ်။တန်ခါဂုံကိုစင်ကျင်ရင်းနဲ့လည်းတရားထုရတာရှိပါတယ်။အဲ့ဒီထဲမှာတရားဂုံထဲမှာအပါဝင်ဖြစ်တဲ့သစ္စာဆိုပြီးတော့လေထူးခြားမှုတွေအကျိုးကျေးဇူးရတာရှိသလိုမေတ္တာပွားရင်းနဲ့လည်းရောက်သွားတာရှိတဲ့အတွေ့မေတ္တာဆိုတာဒီကျင့်စဉ်နေနဲ့ပြောရင်ကျမတို့ပထမပိုင်းကတော့စိတ်တည်ငြိမ်လိမ့်မယ်။နောက်တစ်ချက်သွားမယ်ဆိုရင်ဝိပဿနာဘက်ကိုပါပြန်ကူးသွားမယ်ဆိုလို့ရှိရင်တော့ယဟန္တာအတိဖြစ်ပါတယ်ဒေတိံသအနုပက္ခမသီလဝါဒတနေနတံပန်နောမေတ္တာတုတ်ထဲမှာပါတယ်အဲ့ဒါသောတာပန်ဖြစ်ပေါ်ကာမေတုဝိနယဂေတံဆိုရင်အဲ့ဒါဒီအနာဂံဖြစ်သွားတာနာဟိဇာတုကပတေယဒေတိံသအနုပက္ခမသီလဝါဒတနေနတံပန်နောကာမေတုဝိနယဂေတံနာဟိဇာတုကပတေယဘာဖြစ်လဲနာဟိဇာတုကပတေယစာပိုင်းလေးမေ့နေတာလားဒိဋ္ဌိံသအနုပက္ခံမသိစေခြင်းလို့ကျွန်မပြောနေတာမေတ္တာသုတ်တော်ပူဇော်ဘူးတယ်လေဒိဋ္ဌိံသအနုပက္ခံမသီလဝါဒတနေနတံပန်နောဒါတစ်ချက်ကာမေတုဝိနယဂေတံနာဟိဇာတုကပတေယနာဟိဇာတုကပတေယပုဏဂေဟိအဲ့ဒီဟာဒီနာဟိဇာတုကပတေယဆိုတာနောင်တဖန်နဲ့ပဋိတန်တည်နေခြင်းမရှိဆိုတဲ့ဂုံကြီးသည်ယဟန္တာရဲ့ဂုံကြီး။ဒါဆိုရင်မေတ္တာသည်ဒီတိုင်းသွားရင်စိတ်ငြိမ်ရာငြိမ်ချမ်းဖြစ်တဲ့တမထဘာဝနာ။သူရဲ့စွမ်းအားပြောပါဆိုရင်စိတ်တည်ငြိမ်မှုမှာပထမဇန်ဒုတိယဇန်တတိယဇန်သရုတ်ထဇန်ထိရတယ်။အဲ့ဒီမေတ္တာဇန်တမာတိစွမ်းအားကိုပဲဝိပဿနာလမ်းကြောင်းပေါ်ပြောင်းလိုက်ပြီဆိုရင်သောတာပန်တဂရာကံအနာကံယဟန္တာတိဆက်ရောက်သွားတယ်အဲ့ဒါကိုပဲအဲ့လိုဆက်ရောက်သွားရင်အဲ့ဒီမေတ္တာတမာဓိတိမဲ့ဆိုတာကိုပြောင်းသွားတာရသွားရင်အရိယာမဲ့တမာဓိရှိတော်မူသောအဆင့်တိပြောင်းသွားနိုင်တယ်ဒါကြောင့်ကျွန်မပြောချင်တာကအခုရတနာတုတ်ကိုပူဇော်နေရင်မေတ္တာပို့တဲ့နေရာမှာတတဝါရီချမ်းသာကြပါစေဆိုရင်ပါဇက်ကရိုးရိုးဆိုဟလာဧဒိနသစ္ဆေနသူဝတိဟောတုဣတိမံသောသစ္စာစကားကြောင့်တတဝါတွေချမ်းသာပါစေဆိုရင်အတိဘေကဟိုကျင့်စဉ်ဘက်မှာမလေးနဲ့ဘူးအခုကျမတို့ကဒါလေးသိအောင်ဒီအီမန်တဲ့သစ္စာစကားကြောင့်စိတ်ကလေးကိုခဏရက်လိုက်တတဝါတွေချမ်းသာကြပါစေဆိုအာယုံပြုလို့ရပါတယ်ရှင်တတဝါအလုံးချမ်းသာကြပါစေဆိုတဲ့အထိကျမတို့ပြောင်းသွားလို့ရရင်အဲ့ဒါမေတ္တာပွားတာအဲ့ဒါလေးကလှိုက်လဲမှုရိုးရိုးလေးဆိုတာမဟုတ်ဘဲနဲ့တကယ်ကိုဒုက္ခရောက်နေကြတဲ့ကမ္ဘာနိုင်ငံအသီးသီး မပါနေကြတာအထဲမှာအဲ့ဒီထဲမှာကိုမြန်မာနိုင်ငံလဲပါနေမှာအဲ့ဒီထဲမှာမကိုကောမပါနေဘူးလားတတဝါတွေအလုံးချမ်းသာကြပါစေဆိုတဲ့စိတ်အထိသွားရင်ဒီမေတ္တာသည်စာအနေနဲ့ပါဠိထဲမှာတော့သူအထိဟောတူပဲမြန်မာလူပြောရင်တတဝါတွေချမ်းသာပါစေပဲဓမ္မလေးလေးနက်နက်လေးသာထည့်လိုက်မယ်ဆိုရင်လို့ပြောပြတာကျွန်မတို့စိတ်တွေနံပါတ်1မေတ္တာဆိုတာဒေါသကင်းတယ်အဒေါသဒေါသပူလောင်တယ်လို့အဒေါသဆိုတဲ့မေတ္တာကအေးချမ်းတယ်ဒါကြောင့်မေတ္တာဒေါသကိုမီးနဲ့ဥပမာပေးပြီးတော့မေတ္တာဆိုတဲ့အဒေါသကိုရေစင်ဥပမာနဲ့ပေးတယ်ဒါကြောင့်မေတ္တာရေချမ်းကိုစီဖြန့်ငြိမ်းချမ်းကြပါစေဆိုတဲ့အတိုင်းပဲကျွန်မတို့ဒါလေးကိုဓမ္မမိတ်ဆွေတို့ရိုးရိုးလေးပူဇော်တာမဟုတ်ဘဲနဲ့အဲ့ဒီလိုထည့်ရင်ကျင့်စဉ်ဖြစ်ပါပြီဒါလေးကိုကျွန်မနှစ်ခမ်းအနေနဲ့ဓမ္မမိတ်ဆွေတို့ဒီနေ့ polish ထပ်တင်တာပါเนาะဒါကြောင့်ကျွန်တော်တို့တစ်ချက်ချင်းကပထမသင်ရန်လေ့လာတဲ့အခါမှာအောက်ခြေ foundation လေးကောက်အောင်ယူဖောက်ခြေ foundation လေးမှာနည်းနည်းလေးထပ်ပြီးအထွတ်တင်ပြတာเนาะအဲ့တော့ပထမတရားရဲ့ဂုဏ်ရည်မှာနိဗ္ဗာန်သွားတယ်ကဲဒါဆိုရင်တရား10ပါးရှိတယ်မဲ့4ပါးရဲ့ဖို4ပါးရဲ့နိဗ္ဗာန်ရဲ့ပရိယတ်ရဲ့မှာနိဗ္ဗာန်ကိုသစ္စာဆိုသွားတယ်နိဗ္ဗာန်ရဲ့ဂုဏ်ရည်ထုတ်ပြီးသစ္စာဆိုတယ်ဒါဆိုရင်နံပါတ်1တရားတော်မှာဒီနှစ်ချက်လို့ကျမတို့ကပြောထားပြီးတော့ဒီနှစ်ချက်မှာအခုနိဗ္ဗာန်ကိုပြောပြီးနောက်တစ်ချက်ကဘာလဲလို့ကြည့်လိုက်တော့ဒါမနေ့ကသင်သွားတယ်အရိယာမဲ့တမာတိဆိုတော့ကျမဒါလေးကိုတို့ထားလိုက်တယ်အဲ့ဒီအရိယာမဲ့တမာတိဖြစ်ကြောင်းဆိုတာကိုအခုကျမတို့ကြည့်လိုက်ရင်ဒီနေရာမှာဗုဒ္ဓရှင်တော်မြတ်သည်ကိလေသာကင်းအလွန်တန်ရှင်းဖြူစင်သောဒီမှာပါပြီအရိယာမေတ္တမာတိကိုအပေါ်တုံးကအပေါ်တုံးကနိဗ္ဗာန်ဂုံကြီးဘုသူနဲ့တစ်ချက်ကိုပြောတော့ငါဘာလေးပါထားလဲအရိယာမေတ္တမာတိရှိတော်မူသောတာဂီနွယ်ဘွားဖရာရှင်သည်အကျင့်နိဗ္ဗာန်တရားတော်သိမြင်နေပြောထားတယ်လေဒါဆိုရင်နိဗ္ဗာန်တရားကိုသိဖို့ဆိုတာဘာနဲ့သာသိနိုင်လဲမဲ့ဉဏ်ရမှသိနိုင်တယ်ဖို့ဉဏ်ရမှသိနိုင်တယ်ဆိုတဲ့အတွက်အဲ့ဒီနိဗ္ဗာန်ရဲ့ဟာသိနိုင်တဲ့နိဗ္ဗာန်တရားရဲ့ဂုံရည်တန်အောင်တကယ့်ကိုစာသိမဟုတ်ကျွန်မတို့တွေကစာသိနေပြောနေတာစာသိမဟုတ်ဘဲနဲ့ခန္ဓာနဲ့တိုက်ပြီးတော့သိနိုင်ဖို့အရိယာမေတ္တမာတိကိုမြတ်စွာဘုရားချီးကျူးပြီးဟောဒါမနေ့ကပထမသင်တာနဲ့နည်းနည်းပိုပြောင်းလာပြီဒါကြောင့်ပထမပိုင်းမှာကျွန်တော်တို့ကရိုးရိုးပြောရတယ်တခုချင်းနောက်တစ်ခါကျရင်ပြောင်းပြောပြီပေါ့နော်ကဲဒါဆိုရင်ကျွန်တော်တို့အရိယာမေတ္တမာတိကိုဘယ်လိုလဲဆိုတာကြည်ဗုဒ္ဓရှင်တော်မြတ်သည်ကိလေသာကိအလွန်တရှိဖြူစင်သောအရိယာမေတ္တမာတိကိုအနီးနီးထုတ်ဖို့ချီးကျူးတော်မူခဲ့သည်မဲ့ကိုတဲ့အနီးနီးထုတ်ဖို့ချီးကျူးခဲ့ပါတယ်တဲ့မဲ့ဆိုသည်မှာမကောင်းမှုအကုသို့ကိလေသာတွေကိုအမြင့်ပြတ်ပဲတတ်တတ်တဲ့သဘောစသည်စသည်ပြီးအများကြီးချီးကျူးတယ်တဲ့ချီးကျူးခဲ့တယ်အဲ့ဒီထဲမှာတစ်ချက်ပြောတော့မယ်တဲ့ယင်အရိယာမဲ့တမာတိကိုပင်မိမိအချားမဲ့၌အကျိုးကိုပေးတတ်သည်အာနန္ဒရိကတမာတိဟူ၍လေဖျားရှင်မြာမိတ်ကြတော်မူခဲ့တယ်ဆိုတော့တဆူရဲမိတ်ခဲ့တာမဟုတ်ဘူးနော်တဲ့ပွင့်တော်မူပြီးတော့ဖျားရှင်နေမိတ်ကြတော်မူခဲ့တယ်တဲ့ထိုအရိယာမဲ့တမာတိနဲ့တူညီသောတမာတိကမရှိပေတဲ့ဟောအားလုံးဒီတရားကုန်မှာအရိယာမဲ့တမာတိကိုသုံးချက်ပြောသွားတယ်အရိယာမဲ့တမာတိကိုဘယ်အရိယာမဲ့တမာတိလဲကိလေသာလဲကင်းတယ်တဲ့အပေါ်မှာဗုဒ္ဓရှင်တော်မြတ်သည်ကိလေသာကင်းဟောဘလို့ကင်းတယ်လဲအမြင့်ပြတ်ကင်းတာကင်းသွားပြီးတဲ့အခါဒီအရိယာမေတ္တမာတိသည်နောက်တစ်ချိန်လည်းဖြစ်เสียမရှိတစ်ချိန်နဲ့နဲ့ကိစ္စပြတ်သွားပြီဆိုရင်ပြန်လုတ်เสียမရှိတဲ့အတွက်အလုံးတန်ရှင်းဖြူစင်တယ်အဲ့ဒီအရိယာမေတ္တမာတိကိုအနီးနီးထုတ်ဖို့ချီးကျူးခဲ့တယ်နီးမျိုးစုံနဲ့လို့ပြောတာဒါကအနည်းနည်းမဟုတ်ဘူးအနီးနီးနီးပေါင်းမျိုးစုံနဲ့ချီးကျူးထုတ်ဖို့ခဲ့တယ်ဒါတစ်ချက်အရိယာမေတ္တမာတိကိုပင်မိမိရဲ့အချားမဲ့မှာအကျိုးပေးတတ်တဲ့အာနန္ဒရိကတမာတိဟူ၍လေဖယားရှင်မြတ်မိတ်ကြခဲ့တယ်အဲ့ဒီအရိယာမဲ့တမာတိနဲ့တ တူညီတဲ့တမာတိကမရှိဘေးဆိုတာဘာပြောချင်တာလဲလို့ပြောရင်ကျွန်တော်တို့အရိယာမဲ့တမာတိဆိုတာလောကုတ္တရာတမာတိတမာတိဆိုတာရဖို့ဆိုတာလောကီတမာတိတွေအများကြီးအခုကျွန်တော်တို့စာရီသိနေတယ်စာရီသိနေတဲ့အချိန်မှလည်းစိတ်ကလေးတင်းငယ်ပြီးတော့ဒီသင်နဲ့သင်္ကန်းစားနဲ့ဒီဂုံကြီးတွေပေါ်မှာစိတ်ကစူးဆိုင်နေအဲ့ဒါလည်းတမာတိပဲအဲ့ဒီတမာတိကကြတော့ကောင်းတဲ့လုပ်ကိုလုပ်နေတဲ့တမာတိဆိုတဲ့အတွက်ဒါသည်စာတင်ကြားနေတဲ့ကုသိုလ်မှာရှင်နေတဲ့တမာတိငါးမြားနေတဲ့ဆိုရင်လေငါးမြားတန်လေးပေါ်မှာအယုံစားပြီးတော့နေဘူးနေလားလည်းမသိဟလာဘိုက်စာမှလည်းမသိရေငန့်မှလည်းမသိအဲ့ဒါတမာစိတ်ဆူးဆဲအဲ့ဒါလည်းတမာတိပဲကျွန်တော်တို့ပိုကတ်တောင်းနေတဲ့အချိန်မှလည်းအဲ့ဒီပေါ်မှာစိတ်ဝင်စားနေအဲ့ဒါလည်းတမာတိပဲတတော်ဝင်တတောင်ထွက်လိုက်ပြီးတော့ဟလာအမဲလိုက်နေတဲ့ပုံကိုများလဲအဲ့ဒီမှာခြေရာလေးတွေတပင်းလေးတွေရဲ့အနေအထားကိုကြည့်ပြီးတော့အာယုံဆိုင်နေတယ်နေပူမှန်းလည်းမသိညောင်းဝမ်းနဲ့အဲ့ဒါလည်းတမာတိပဲတခါအတက်ပညာတွေကိုဖော်ထုတ်နေတဲ့သိပ္ပံပညာရှင်တွေဆိုရင်လဲအဲ့ဒီမှာစူးဆိုင်နေတယ်ဒါလည်းတမာတိပဲနောက်တခါကျမတို့ဟလာလူသက်လက်နဲ့တေးဘာတွေအမှုမျိုးစသည်ဖြင့်ဒါတွေကိုတီထွေနေတဲ့သူကလည်းစူးဆိုင်နေတဲ့ဒါလည်းတမာတိလို့တမာတိတွေအများကြီးခုနကမကောင်းတဲ့လုပ်ငန်းမှာစူးဆိုင်တဲ့တမာတိကောင်းတဲ့ဘက်မှာစူးဆိုင်တဲ့တမာတိဟောမကောင်းတဲ့ဆိုင်ကောင်းတဲ့တမာတိကပူတာလာပြီကောင်းတဲ့လုပ်ငန်းမှာတောင်မှကိုကျမတို့ပထမဇန်နဲ့ရှင်နဲ့ရိုးရိုးလောကီပထမဇန်မေတ္တာနဲ့ပတ်သက်တာပဲပြောလိုက်ရင်မေတ္တာနဲ့ရရှိထားတဲ့ရိုးရိုးလောကီပထမဇန်သမာဓိဒုတိယဇန်သမာဓိတတိယဇန်သမာဓိသတုဋ္ဌဇန်သမာဓိတွေလည်းပိုကောင်းလာတယ်ပထမဇန်နဲ့ဆိုင်ဒုတိယဇန်ဒုတိယဇန်နဲ့ဆိုင်တတိယဇန်တတိယဇန်နဲ့ဆိုင်သတုဋ္ဌဇန်ပို့ပို့သားလာတယ်သို့တော့အဲ့ဒီသမာဓိတွေထက်သောတပတ္တိမင်းနဲ့ရှင်နဲ့သမာဓိကပို့သားပြီတဂရဂါမိမင်းနဲ့ရှင်နဲ့တမာတိကပို့သားပြီအနာဂါမိမင်းနဲ့ရှင်နဲ့တမာတိကပို့သားပြီအရဟတမင်းနဲ့ရှင်နဲ့တမာတိကအသာဆုံးပဲဒါဆိုရင်ရိုးရိုးလောကီတမာတိထက်လောကုတ္တရာအရိယာမဲ့တမာတိသည်ပို့သားလားမသာဘူးလားဆိုရင်ပို့သားသွားပြီအကုသိုလ်နဲ့ရှင်နဲ့တမာတိတွေကတော့သွားတော့မယ်ဟလာအကျိန်နဲ့အများကြီးဘဝနိဗ္ဗာန်မရောက်ခြင်းကာလတွေရှားပြီးတော့မှအကျိုးပေးလိမ့်မယ်မဟာကုသိုလ်နဲ့ရှင်တာလဲဒီကာမကုသိုလ်နဲ့ရှင်တာလဲဒီတိုင်းပဲအဲလောကုတ္တရာဒီလောကီထဲမှာမှဇံကုသိုလ်တွေနဲ့ရှင်တာကြတော့ခုချက်ချင်းလို့ခုချက်ချင်းအကျိုးမပေးဘူးသူကတေပြီးဒုတိယဘဝမှာအကျိုးပေးမယ်ဟောလောကုတ္တရာကုသိုလ်ဆိုတဲ့အရိယာမဲ့တမာတိရတော့တဲ့အခုဖြစ်ရင်အခုချက်ချင်းအကျိုးပေးတဲ့အတွေ့တဲ့ဖျားရှင်များကမိမိရဲ့အချားမဲ့မှာကာလမချချက်ချင်းအကျိုးပေးတဲ့အတွက်အာနန္ဒရိကတမာတိဟူ၍ဖျားရှင်များချီးကျူးတယ်ဆိုအဲ့ဒါအဘိဓမ္မာဟူပါကျမတို့ apply လုပ်နိုင်တဲ့သူဆိုအတိအထည်မြင်ရမယ်ဒါကြောင့်တမာတိတကတမာတိတည်းတည်းမှာတဲ့နောက်တစ်ခွန်းထပ်ပြောတယ်အရိယာမဲ့တမာတိနှင်းတူညီသောတမာတိကမရှိဆိုမြန်မာပြန်ကိုမြန်မာလိုနားလည်အောင်အဲ့လိုမြုပ်နေတာတွေဖော်ထုတ်လိုက်ရင်ထဲမှာကျေနပ်မှုတစ်ခုလေးရလာမယ်အဲ့ဒါပီတိဆိုတာအဲ့ဒါပဲပီတိရဲ့နောက်မှာကျေနပ်တာနဲ့မြန်ချမ်းသာလာလိမ့်မယ်အဲ့ဒါဒုက္ခဆိုတာအဲ့ဒါပဲအဲ့ဒီရဲ့နောက်မှာဆူဆိုက်သွားမယ်ဟာဘာလို့ရှိဦးမလဲတခါမှဒီလိုအသည့်တွေမသိဘူးဒီအရသာတွေမသိဘူးဆိုတော့ဒီအရသာထက်လိုချင်တဲ့စိတ်တွေဖြစ်လာလိမ့်မယ်ဒါကြောင့်တပ္ပရတ္တံဓမ္မရတ္တံဇီနာတိဆိုအရသာတကအရသာတွေမှာတရားအရသာလောက်ကောင်းတာဘယ်ရှိပါ့မလဲဓမ္မမိတ်ဆွေများဒါဆိုရင်ဒီနေရာမှာအရိယာမဲ့တမာတိကိုမျက်စွာဖျားရှင်ဘယ်နဲ့ချက်ချီကျူးထားလဲဆိုသုံးချက်ပါသွားပြီနံပါတ်1ကကိလေသာကိအလွန်တန်ရှင်ဖြူစင်တဲ့အရိယာမဲ့တမာတိကိုအနီးနီးချီကျူးထုတ်ဖော်ခဲ့တယ်။ဖိဒါဂေါရမမြတ်စွာဘုရားဗုဒ္ဓရှင်တော်မြတ်ကဒီလိုပဲအရိယာမဲ့တမာတိကိုဖျားရှင်များကမိမိရဲ့အချားမဲ့မှာအကျိုးပေးတဲ့အာနန္ဒရိကတမာတိလို့ဖျားရှင်အများလဲချီကျူးခဲ့တယ်။နှခမ်းပြန်တက်လိုက်တော့ခုကျေးဇူးတော်ရှင်ဂေါရမမြတ်စွာဘုရားကိုပွင့်တော်မူပြီးတော့ဖရာရှင်များအားလုံးရဲ့တူညီချက်အနေနဲ့ပြောရင်အရိယာမဲ့တမာတိနဲ့တူညီတဲ့တမာတိကမရှိဘူးအရိယာမဲ့တမာတိနဲ့နိဗ္ဗာန်သွားနိုင်နေတာမဟုတ်ဘူးအရိယာမဲ့တမာတိနဲ့တူညီသောတမာတိကမရှိပေဆိုရင်ဒါသည်အရိယာမဲ့တမာတိရဲ့ဂုံရည်ပြီးသွားပြီဒါဆိုရင်သစ္စာဆိုတော့မယ်ဒါကိုပါဠိအနေနဲ့ပြောမယ်ဆိုရင်သုံးချက်ကိုကျမတို့ပြောရင်ဗုဒ္ဓရှင်တော်မြတ်တိကိလေသာခင်း Alun tan shin phu sin do ariya me tamadhi go anini thauk pho chi ju ro mu ge i so yin yan buddha titho pri wanayi tu sain ma ni ya pi twa bi pi yin ariya me tamadhi go bin mimi ye acha me nai acho pe de te anandrika tamadhi hu ye phaya shi mya mai cha ro mu ge di tamadhi manandri kenya ma hu pi twa bi naw de khu jan de de tho ariya me tamadhi ne tu nyi do tamadhi ga ma shi bi tamari na te na tamo na waisadi hau la shin pi twa bi da so yi tissa so de apai la do me tissa so de apai ga dhamma mai swe mya yi myin ne bi so yin be apai phit do ma le so yin idan bi apai phit bi bo idan bi ye naw ma ba shi ni de le idan bi ye naw ma ba shi ni de le dan me shi ni da be goun le taya go idan bi dan me dan me aya dan me ma me le ba phu le ba nibban priya se ku de ya be dan me le ariya me tamadhi no ho a lo a yong pyu la yin idan bi dhamme radanam panidan bethi tissa so ra set ma le etena tissena thi twa ma oh hobi no da so yin myama bian chaung ji lai yin idan bi dhamme radanam panidan etena tissena thi myama bian ariya me taya ro nai radana i a phi nitha phwe goun yoy di le thu mya la be di i tissa saka cha di di mhou bu la da so yin mitta bo do me mitta bo de apai ko pyo ba lo pyo yin mitta bo de apai ti be apai le tu wethi ho tu mitta bo de apai ti tu wethi ho tu da so yin pali ma tu wethi ho tu myama lo pyo lai tattawa dui chanda ba si pi twa bi le ma ni ya jaw lo di thi o ta long chin chi ni tin bi bi aku ja lo asu lai kle a yon myu ni ya jama thi ne da di ta long chin chi yin ta long chin ye naw ko lai yin lai ye ne jama lo ba phit twa le so mu yin pyaw twa le aku da le ya mu yin le o jama na khan pyan tat da da ga a chei a ne 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 twa me tait ma pe ya bu jama lo ye yi ywe che kle po thi yaw me kuna pinya bai san ya twa ma ro ho be di twa lu ya de da le ya ni snit kle ta khu o jama pho thop pya chin phit par de ke da so yi ma ne ga phaya goun pi twa bi taya goun pi ke bi aku jama lo tan ga yedana so ra jama lo set daw me တဏ္ဍာယရဏအနေနဲ့ကြည့်ရင်မနေ့ကဒါလေးပြောခဲ့တယ်တဏ္ဍာယရဏမှာ6ချက်ပြောခဲ့တယ်ဟုတ်လားရှင်6ချက်ပြောတဲ့အခါမှာကျမတို့တဏ္ဍာဆိုတဲ့အကြောင်းလေးကိုအရင်ဆုံးကျမရှင်းပြချင်တယ်တဏ္ဍာဆိုရာဒီဘာလဲတဏ္ဍာဆိုဒီမှာနံပါတ်1တစ်ချက်အယူတီလတူးမြခြင်းဖြင့်ပေါင်းစုဖွဲ့စည်းထားတဲ့တပိတာဝကဒီကိုတန်ဃာလို့ခေါ်ပါတယ်ကျမတို့ကတန်ဃာလို့ပြောလိုက်ရင်သင်္ကန်းပြိခရာတွေစင်မြန်းထားတဲ့ဖရာသားတော်တွေပဲလှမ်းမြင်တယ်တကယ်တော့တန်ဃာဆိုတာအဖွဲ့အစည်းပဲဘာတွေနဲ့ဖွဲ့စည်းထားတာလဲလို့ပြောရင်အယူဖရာရှင်ရဲ့အဆုံးအမအယူပြီးအဲ့ဒီအယူပေါ်မှာမူတည်ပြီးအကျင့်နဲ့မှာတီလအယူအကျင့်နေတီလတွေတူများချင်းဖြင့်ပေါင်းစုဖွဲ့စည်းထားတဲ့တပည့်တာဝကများဆိုရင်အဲ့ဒီတပည့်တွေထဲမှာဖရာတပည့်တွေပါတယ်နော်ဒါဆိုဖရာတပည့်တွေဆိုတာဓမ္မမိတ်ဆွေတို့ကျမတို့ကဘုသူတပည့်လေရှင်ဘုသူတပည့်လေဖရာရှင်ရဲ့တပည့်ဒါဆိုကျမတို့လည်းပါရတော့မှာနော်တန်ခါဆိုကျမတို့ကသင်္ကန်းပြိခရာစင်မြန်းနာပဲအာယုံပြုနေဖရာတပည့်တွေထဲမှာကိုယ်လည်းတပည့်ဖြစ်ပါပြီနော်ဒါလေးသိရမယ်အဲ့ဒါဆိုရင်ကျမတို့ဒီဘာကိုလိုက်နာနေကြလဲဆိုတော့ဖခင်ရဲ့အဆုံးအမလိုက်နာတယ်ကျမတို့မှာရောတီလမရှိဘူးလားရှိတယ်လူဝိကြောင်နေလဲတီလရှိတယ်လူဝိကြောင်နေဆိုရင်အ ਨੇ ဆုံး၅ပါးတီလ၅ပါးတီလရှိတဲ့လူတွေစုဖွဲ့ထားတဲ့တပည့်တွေဆိုလဲဒါလဲတန်ဃာရဲ့ပါတယ်နော်ဓမ္မမိတ်ဆွေများဟာတန်ဃာဆိုရင်သင်္ကန်းပြိခေကစင်မြန်းထားမှဆိုတော့အဲ့လိုတွေးရင်မှားသွားမယ်ဒါကြောင့်ရှေးဆရာတော်ကြီးတွေကသတိပေးတယ်တန်ဃာကိုဖုံးကြီး꿰တယ်နော်တဲ့တရားကိုစောက်꿰တယ်နော်တဲ့ဟုတ်ပါလားဖျားကိုဇေဒီ꿰တယ်နော်တဲ့ဟော ကျမတို့တတိပေးတယ်ဖယားလို့ပြောလိုက်တာနဲ့ကျမတို့ရုပ်ပွားစင်တူတော်တွေတခါဇေဒီပထိုးကြီးတွေဒါမှဖယားလို့မြင်တယ်ဒါတော့ဖယားကိုဇေဒီကွဲတက်ဇေဒီမှာပဲမယက်နဲ့ဇေဒီမှာကျမပြောခဲ့ပြီးလေးမျိုးတောင်ရှိတယ်လေဓာတုဇေဒီဓမ္မဇေဒီဥဒိဋ္ဌဇေဒီပရိဘောဂဇေဒီဆိုကျမတို့ရုပ်ပွားစင်တူတော်တွေ့ရင်ဖယားဖယားကျမတို့ငငယ်တော့ဆိုလို့ရှိရင်ရွှေရကုန်းစီတီတော်တို့လိုမျိုးဟာလာဖះဖះဥတော်ဥတော်ဆိုကျမတို့ငငယ်တော့ချွန်ချွန်တွေ့ရင်ဖះထင်ပြီးကြော့တာတွေရောမရှိဘူးလားချွန်ချွန်လေးတွေတွေ့လိုက်တာနဲ့ဖះဖះအဲ့လိုမျိုးထင်တယ်အဲ့တော့အထာဒီဖះစီတီမှာကျမတို့ကရက်သွားတာတကယ်တော့ဘယ်အထိသွားမှာဆိုဂုံအထိသွားရမယ်ဒါကြောင့်ပုံတော်ရဲ့နောက်မှာဂုံတော်အထိသွားရမယ်ဒါကြောင့်စေဒီတွေ့လဲကျမတို့ကခုနလိုရွှေတကုံစေဒီတော်တို့တွေ့ရင်လဲအဲ့ဒီရွှေတကုံစေဒီတော်ကြီးရဲ့ဒီချွန်ညွန်ကြီးဒီကဏ္ဍကုတီအနေနဲ့ထားထားတာအဲ့ဒီရဲ့မှာဖခင်ရဲ့ရုပ်ပွားစင်တုတော်တွေရောမရှိဘူးလားအဲ့ဒီရုပ်ပွားစင်တုတော်ဆိုဥဒိဋ္ဌာစေဒီပုံတော်မြင်လိုက်တာနဲ့ဂုံတော်ထိသွားရမယ်တရားစာတွေတွေ့လိုက်ရင်လဲအဲ့ဒီစာရဲ့နောက်ဘက်မှာလဲခုနပြောသလိုကျေးဇူးထိသွားရမယ်အဲ့ဒီလိုအစဉ်စဉ်သွားရမယ်ဩဒီတရားတွေကိုမြတ်စွာဘုရားဖော်ထုတ်ခဲ့တယ်တရားကလည်းဖခင်ကိုပြန်တွေ့ရမယ်တရားစာပေရာစာဥစာပေရာဒါကြောင့်ငါဖះမရှိတော့ဗိမဲ့ငါဖះတော့တရားတို့ဒီတင်တို့အတွက်ဆရာဖះအတွင်ရှိရမယ်ဆိုအဓမ္မစီတီကိုရည်ညွှန်းနေတယ်အဲ့ဒီဓမ္မစီတီဒီဖះရှင်လက်ထက်တော်တော့ကတရားတို့ဒီစာဥမရှိသေးဘူးစာမရှိသေးဘူးနောက်ပထမသင်္ဃယနာနှုတ်နယ်ပဲစောင်းထားတယ်မိမိရဲ့အစ္ဆတဒုတိယသင်္ဃယနာတတိယသင်္ဃမိမိရဲ့နှုတ်နယ်ပဲသတုဒ္ဓသင်္ဃယနာမှာပေစာပြင်စမသင်္ဃယနာမှာကြောက်စာကိုစက်ထသင်္ဃယနာမှာပုံနှိပ်စာပြောင်းလာတဲ့အတွက်ကျမတို့ကတရားလို့ပြောရင်စာအုပ်တွေမှာပဲယူသွားတယ်တရားတရားကိုစာအုပ်ကွယ်တတ်တယ်တန်ဃာလို့ပြောရင်ဘုံကြီးကွယ်တတ်တယ်ဆိုတာတန်ဃာလို့ပြောရင်သင်္ဃပရိက္ခယဝတ်ထားမှာအဲ့ဒါတန်ဃာလို့ထင်နေတယ်တကယ်တော့တန်ဃာရဲ့အဓိပ္ပာယ်ကိုပြောပါဆိုအယူလဲတူမျှရမယ်သီလလဲတူမျှရမယ်အယူသီလတူမျှအားဖြင့်တန်ဃာဆိုတာအပေါင်းစုဖွဲ့စည်းပေါင်းစုဖွဲ့စည်းထားသောတပည့်တော်ဝကမြန်မာရှင်နေရောရှင်သာမဏေယဟန်နေရောမပါဘူးလားရှင်သာမဏေတွေရောမပါဘူးလားလူတွေရောပါပါဒါကြောင့်ယဟန်ရှင်လူအဖွဲ့စည်းမှန်သည်များသည်ဖယားတပည့်များသာဖြင့်တန်ခါပဲနောက်တစ်စစ်သွားမယ်ဖယားရှင်ရဲ့အဆုံးအမအတိုင်းလိုက်နာကျင့်သုံးကြတဲ့တပည့်အဖွဲ့စည်းမှန်သည်များကိုလည်းဘာလို့ခေါ်လဲတန်ခါလို့ခေါ်ပါတယ်တော်ပေါ့ပါမယ်။ဒါကြောင့်ဘုသူဒ္ဓအနေနဲ့ထည့်ပြောရေကျေးဇူးတော်ရှင်ကျမတို့ရဲ့ကျေးဇူးတော်ရှင်တတ္တမရန်တီဆရာတော်ဖရာကြီးရလေတန်ဃာကိုသုံးစားခွဲပြတယ်။ဝိနည်းတန်ဃာတဲ့။တုတ်တန်တန်ဃာတဲ့။အဘိဓမ္မာတန်ဃာတဲ့။ဟောဝိနည်းတုတ်တန်အဘိဓမ္မာနဲ့ဆရာတော်ဖရာတန်ဃာကိုခွဲပြ။ဝိနည်းတန်ဃာဆိုရာလေတဲ့။ဖရာညွန်ကြားတဲ့အတိုင်းသင်္ကန်းပရိက္ခယာစင်မြန်းပြီးတော့ဖရာဆုံးမအတိုင်းဒီရနေတယ်ဝိနည်းတန်ခါပဲတဲ့တုတ်တန်တန်ခါဆိုတာဖះဆုံးမအတိုင်းလိုက်နာနေတဲ့တုတ်တန်ချောင်းရပြောရင်လူတွေလည်းပါမယ်နတ်တွေလည်းပါမယ်ပြမာတွေလည်းပါမှာမဟုတ်ဘူးလားတဲ့ဒါကြောင့်လူတွေမှာလည်းဖះတပည့်လူတွေနတ်တွေထဲမှာလည်းဖះကိုရဲ့အဆုံးမအတိုင်းနေတဲ့နတ်တွေနတ်တိုင်းမဟုတ်ဘူးနော်မြမာရီထဲမှာလည်းဖះအဆုံးမအတိုင်းလိုက်နာကြင့်ကြံနေတဲ့တပည့်တာဝကမှန်သမျှတုတ်တန်တန်ခါရဲ့ပါတယ်哦အဘိဓမ္မာတန်ဃာဆိုတာတော့ဝိနည်းတန်ဃာဆိုတဲ့သင်္ကန်းပရိက္ခယာဆင်မြန်းပြီးတော့တကယ်ကိုသာသနာဝင်ထမ်းရှင်ယဟန်များအနေနဲ့နေကြတဲ့ပုဂ္ဂိုလ်များဒါဝိနည်းအရာတတ်မှတ်ထားတယ်ဒီလိုပါတွေ့ရင်ဒါကတော့ကိုရင်လေးဒါကတော့ဟာလာဥပစင်ဒါကတော့ဆရာတော်ဘုရားကြီးသင်္ကန်းပရိက္ခယာဆင်မြန်းပြီးတော့ဝိနည်းတော်အတိုင်းနေနေကြတဲ့ဆိုရင်အဲ့ဒါဝိနည်းတန်ဃာပဲဝိနည်းတန်ဃာကလည်းဒီဘုရားဟောတဲ့အစုံအမတွေကိုလိုက်နာကြင့်ကြံနေခဲ့ရင်းနဲ့အရိယာကြီးတွေဖြစ်သွားနိုင်တယ်တဲ့အရိယာဆိုရင်မဲ့လေးပါဖို့လေးပါရသွားရင်အဲ့ဒါအဘိဓမ္မာတန်ဃာဆိုတာမဲ့ပုတ်မဲ့ရသွားရင်မဲ့ပုတ်ကိုဖို့ရသွားရင်ဖို့ပုတ်ကိုဆိုမဲ့က၄ပါဖို့က၄ပါဆိုရင်မဲ့ရသွားရင်မဲ့ပုတ်ကို၄ရောက်ဖို့ရသွားရင်ဖို့ပုတ်ကို၄ရောက်အရိယာပုတ်ကို၈ရောက်သီးအဘိဓမ္မာတန်ဃာပဲတဲ့ဒါဆိုရင်ဝိနည်းတန်ဃာကလည်းစ조사ကြင်ကြံရင်အဘိဓမ္မာတန်ဃာပြောင်းသွားတယ်တုတ်တန်တန်ဃာဆိုတဲ့လူသားတွေရောဖះအယူတီလတူမြတဲ့လူသားတွေရောနတ်တွေရောမြမာတွေရောကြင့်ကြံရင်မဲ့လေးပါဖို့လေးပါမရဘူးလားတဲ့ရတယ်ဆိုရင်မဲ့ပုတ်ကို၄ရောက်ဖို့ပုတ်ကို၄ရောက်ဆိုတာလူမာရင်ရှိတာမဟုတ်ဘူးနတ်မာလည်းရှိတယ်မြမာမာလည်းရှိအဲ့ဒါသည် အဘိဓမ္မာတန်ဃာပဲတဲ့ဆိုစိတ်ထဲမှာပုတ်ကျင်တတ်တယ်။ဒါကြောင့်ဝီနီတန်ဃာတုတ်တန်တန်ဃာအဘိဓမ္မာတန်ဃာမှာကျမတို့ဒီဝီနီတန်ဃာတွေတော့မပါဘူးပေါ့သင်္ကန်းပြိခေဘာမှစင်မြန်ထားအောင်။သို့တော့တုတ်တန်တန်ဃာတွေမှာပါလားမပါဘူး။တန်ဃာဆိုရင်ခုနလိုဟိုဝစ်ထားတာမျိုးမဟုတ်ဘူးနော်။ဒါကြောင့်တန်ဃာကိုဖုံးကြီးကွယ်တယ်လို့လှက်လန့်သတိပေးနေတာ။ဒါဆိုရင်ကျမတို့ကဖခင်ရဲ့အစိုးမအတိုင်းအယူအားဖြင့်ဟောအနေဆုံးပြင့်စင်မှာတီလာအားဖြင့်ကျွန်တော်တို့၅ပါးတီလာလုံအောင်ထိန်းကြတယ်။စွမ်းနိုင်ရင်၈ပါးတီလာ။ဒီနေ့စွမ်းနိုင်ကြတယ်ဆိုဟလာမေတ္တာဝါချမ်းရံပြီး၉ပါးတီလာ။ဒီနေ့စွမ်းနိုင်တဲ့ပုဂ္ဂိုလ်ကရွှေငွေတွေပါတွေအကုန်စွန့်ပြီးတော့၁၀ပါးတီလာ။ဒီနေ့စွမ်းပြီးနေထိမ့်သိမ့်နေတာတွေရောမရှိကြဘူးလေဒါတီလာပိုင်း။တမာတွေပိုင်းမှာလည်းစွမ်းနိုင်သမျှပညာပိုင်းမှာလည်းစွမ်းနိုင်သမျှဖခင်ရဲ့အစိုးမထဲမှာတီလာတမာတွေပညာအကုန်ပါထားတယ်။ဒါဆိုရင်အဲ့ဒီအတိုင်လိုက်နာနေတဲ့လူကောင်းတစ်ယောက်နတ်ကောင်းတစ်ပါးဟလာမြန်မာကောင်းတစ်ယောက်ဒီလေတန်ဃာရဲပါတယ်ရှင်အဲ့ဒါဒီတုတ်တန်တန်ဃာအဲ့ဒီပုံကိုရရောကြင့်ကြံရင်ကျမတို့ကောမက်လေးပါဖို့လေးပါမရနိုင်ဘူးလားနတ်တွေရောရနိုင်တာပဲမြန်မာတွေရောရနိုင်အလုံးပန်းတိုင်သည်ပရမတ်ထတန်ဃာဆိုရဲအရိယာတန်ဃာဖြစ်သွားရင်အဲ့ဒါအဘိဓမ္မာတန်ဃာပါပဲဆိုတော့ဝီနီတန်ဃာတုတ်တန်တန်ကအဘိဓမ္မာတန်ကအဲ့ဒီထဲမှာယနေ့ညမောက်မှာသင်္ကန်းပြိခိယာတွေစင်မြန်းထားတဲ့ဖရာတပည့်တွေကိုတမှုဒိတန်ကဟုတ်ပါလားရှင်တမှုဒိတန်ကအဲ့ဒီကနေပြီးတော့ကိလေသာတွေလွတ်ကင်းသွားလို့အရိယာဖြစ်သွားရင်ပရမတ်ထတန်ကလို့ထပ်ပြီးခွဲတယ်။အဲကြောင့်သိအောင်ဒါလေးတမင်ထက်လဲတန်ကဂုံကိုပြောမယ်ဆိုရင်ဒါလေးသိရင်တိတ်အာယုံပြုလို့တိတ်ကောင်းတယ်ဒါဆိုရင်တန်ဃာမှာနောက်တနည်းထပ်ပြောရင်ねဝီနီအစုံမှတိုင်းလိုက်နာကြ၍ကိလေသာမှလွတ်မြောက်ရန်အားထုတ်နေကြတဲ့ရှင်ယဟန်တွေကိုဘာလို့ခေါ်လဲသမုဒိတန်ဃာကျွန်တော်တို့ကသမုဒိတန်ဃာလောက်ပဲတန်ဃာထင်သွားတာလေအဲဒီကမှတဆင်းကိလေသာကလွတ်မြောက်သွားသူအရိယာပုဂ္ဂိုလ်တိုင်းဒီဘယ်ထဲပါသွားလဲဆိုရင်ပရမတ္ထတန်ဃာဆိုပြီးသမုဒိတန်ဃာပရမတ္ထတန်ဃာမှာပရမတ္ထတန်ဃာဆိုတာအရိယာပုဂ္ဂိုလ်ကြီးအရိယာပုဂ္ဂိုလ်ကြီးဖြစ်ဖို့ယံမှာသမုဒိတန်ဃာဒီကဘာလို့ရမလဲဆိုရင်ဖရာတရားတွေကိုသိအောင်သင်ရမယ်ရှင်သင်ပြီးရင်လက်တွေ့ကျင့်ကြံရမယ်ဘယ်လိုကျင့်ရမလဲနံပါတ်1ကျမတို့ယဟန်တို့ယဟန်ရှင်လူတွေရောယဟန်ရှင်ယဟန်တွေရောကျမတို့လူတွေရောဖခင်တပည့်များဖြစ်ကြရင်ဖခင်ရဲ့အစိုးမတဲ့ကြင့်ရမှာ၄ချက်ရှိတယ်။ကြင့်ကြံတဲ့၄ချက်ကိုကျမတို့ကအတုပြောရင်ပန်၄ချက်လို့ပြောတယ်။တကယ်တော့ပฏิပန္နပฏิပတ်နဲ့ပြည့်စုံတာဘယ်လိုပြည့်စုံတာနံပါတ်1ကောင်းကောင်းမွန်မွန်ကြင့်ရမယ်။ဖြောင်းဖြောင်းမှန်မှန်ကြင့်ရမယ်။ကိုနှုတ်စိတ်တွေဖြောင်းမှန်အောင်ကြင့်ရမယ်။နံပါတ်3အချက်ကကိလေသာငြိမ်းရာကိလေသာကုန်ရာနိဗ္ဗာန်ရည်မှန်းကျင့်ရမယ်။နံပါတ်၄ကယိုသေးခံထိုက်အောင်ကျင့်ရမယ်။ယိုသေးတဲ့နေရာမှာသူများတွေယိုသေးအောင်လဲထိမ့်သိမ့်ရတယ်လို့ကိုယ့်ဟာကိုယိုသေးဖို့ကပိုခက်တယ်။အဓိကတော့အတွင်းကောင်းရင်အပြင်ကောင်းပြီ။ဒါကြောင့်ကိုယိုသေးအောင်ဘယ်သူယိုသေးသေးမယိုသေးသေးအရေးမကြီးဘူး။ကိုယိုသေးနိုင်အောင်ကျင့်ရမယ်။အဲ့ဒီ၄ချက်နဲ့ပြည့်စုံရင်ပฏิပတ်၄ချက်နဲ့ပြည့်စုံတာပฏิပန္နာ၄ချက်ကိုကျမတို့ကပန်၄ချက်လို့ပြောတယ်အဲ့ဒါကိုပဲကောင်းကောင်းမွန်မွန်ကြည့်ရင်သုံးပฏิပန္နာဖြောင်းဖြောင်းမှန်မှန်ကြည့်ရင်ဥဇုတ်ပฏิပန္နာနိဗ္ဗာန်ရည်မှန်းကြည့်ရင်ညာရက်ပฏิပန္နာယိုသေးခံတိုက်အောင်ကြည့်ရင်ပါမီစိတ်ပฏิပန္နာဒါဝဲတန်ခဂုံတော်ကိုးချက်လို့ကျမတို့ပူဇော်ဘူးပါလိမ့်မယ်ဟုတ်ပါလားတန်ခဂုံတော်ကိုးချက်မှာသောပတိပန်နောဘဂဝတောသာဝကတန်ခောသာဝကတန်ခောလို့ပါထားတယ်ဖယားတပည့်တန်ခါများမှန်သမျှသည်သောပတိပန်နာကောင်းကောင်းမွန်မွန်ကျင့်မှာသူပတိပန်နာပေါ့သူကောင်းတယ်ပတိပန်နာအကျင့်နဲ့သူကောင်းမွန်သောပฏิအကျင့်နဲ့ပန္နပြည့်စုံအောင်နေတဲ့ဖရာတပည့်မှန်သမျှကောင်းတဲ့အကျင့်နဲ့ပြည့်စုံရမယ်ဆိုကျမတို့လည်းလူလေလူအထွာပေါ့ဟုတ်ပါလားရှင်ရှင်လည်းရှင့်အထွာပေါ့ယဟန်လည်းယဟန်အထွာပေါ့ကိုယ့်အခါနဲ့ကိုယ်ကောင်းအောင်ကြည့်ရမယ်ကျမခဏခဏပြောသလိုကောင်းဖို့အဓိကဒုတိယတော်ရမှာလေကောင်းအောင်ကြည့်တဲ့နေရာမှာဖြောင်းဖြောင်းမှန်မှန်ကြည့်ကိုယ့်ရဲ့ကိုယ်နှုတ်စိတ်တွေမကောင်းသေးရင်လည်းမကောင်းသေးလို့လောဘဖြစ်သွားရင်လည်းဖြစ်သွားလို့ 没皮也来没皮布啥的呗，漂漂慢慢进来，无数不地板呐，无数不地板呐啵。毕竟，阿那里一公龙的公路是的漂慢啊，高木啊，龙里大公龙的楼梯进步，如出去就来看见路，抓娃进路所引大的罗巴的巴黎里面。都咪啊，天开路的，天你呀嘞，阿爹咪出来呢，说路的咪出来陪你，你呀嘞，谁家罗咪帮你不？格罗莫不？谁天嘛，姐姐恁那个西啊咪，漂漂慢慢西有你咪搞，罗巴多大摩哈的，曼哈的，这样，弟弟呀做的，你咪搞么水？我罗巴以为伢以为水，慢点呢，阿咱们好丢。他讲伢样做啥咪？巴黎嘞，吉里达这样做啥？伢也不地办呐，你办一旦这样咪，那么嘞？大米细说有的太阳这样的。刚刚慢慢进门飘飘慢慢进门。那边一旦进门有的太阳进门收银的。而且有进来都慢的面的配合的比例的大我家蛋糕几倍。而且有进来银而且进来的姑娘表的大目的蛋糕你呢为你等下来把门，都等等下来来把门。哎，你路进家门说，路里来把门，那里来把门，别马里来把门是。哎，你路在进家门，所以这边等下来嘛，路里嘛来，别马那个干嘛？偏这边莫不行。印第安那个干嘛？偏这边莫不行。白那个啊，白路没有么说，偏说嘛等等完，这边以为。哎，你路进开人呢？一地等，萨达瑞，布里达，尤加尼。阿塔布里达布格拉的阿里罗达列车所的阿娇尼呢别送给伊呢亚里达伊都进给的西多萨达里布里达尤加尼的所以萨达里所列尤加尼所阿松阿面列送阿松阿面列送所得送的那要古他所以得送那要所列送所需要阿塔布里达布格拉的阿松阿片雷手布谷阿片西药皮多里面的阿拉巴雷水多大本阿的松德格达干阿的松阿那干阿的松严寒达嘎的松阿罗雷手我表白说多大本阿里亚德格达干阿里亚阿那干阿里亚严寒达阿里亚这时候嘛那样说多大本书啦多大本的没多大本的铺。那样没样也没不够铺样也铺不够。他说多大本路可来人多大本的没不够得要多大本的铺不够得要那样把他。这个大哥嘿路表演这个大哥没不够得要这个大哥没铺不够得要。啊那个嘿路表演啊那个没不够得要啊那个没铺不够得要。严寒达嘿路表演，阿拉哈达没不顾得要，阿拉哈达婆不顾得要，所以没阿开顾没不顾，没个雷神西罗没不顾雷要，婆个雷神西罗婆不顾雷要，没说啦，这话没说出去啊，就表开嘞，孤单那么骗你嘞，阿新的年年老你嘞，给你打米谷，现在骗他的路，阿你别白得的。米年多没买，米老爱了家也，米老年嘛，谁你见呐？一太偏的路，给你到年一岁了破。米哟，米不谁要么是公看到了那边婆婆了，他说没婆婆婆婆婆肉的，那边个阿用漂亮，他说因阿瑞呀蛋嘎多，他有记忆呢，他没的蛋啊。不然没他当家的爹妈给你大妈路庙多度阿里亚不够庙不然没他当家路可以呢不然没他当家嘛阿松阿片不能松西嘞李松西巴的阿松阿片李松我就马路表吧所以多大本不够啊的松这个大干不够啊的松阿那干不够啊的松嘛的阿里多大半不够的松骨多路行多大半不够苏达的多大半的没不够的要给多大半的破不够的要给那要帮他了吧的那要把他们这个大干的松树影这个大干的没不够啊的要这个大干的破不够啊的要那干不够树影那干的没不够啊的要 အနာဂါမိဖို့ပုဂ္ဂိုလ်ကတယောက်ဆိုပြီးတော့အစုံအပြည့်လေးစုံမှာတဲ့ပုဂ္ဂိုလ်အားဖြင့်ရှိရောက်ရှိပါတယ်ဒါဆိုရင်တန်ဃာလို့သင်ရင်တန်ဃာဆိုတာဘာလဲတန်ဃာဂုံတော်တွေခုပြောတော့မယ်တန်ဃာဂုံနဲ့မြတ်စွာဘုရားတစ္ဆာဆိုပြတော့မယ်မေတ္တာပို့ခိုင်းတော့မယ်အဲ့ဒီအချိန်မှာကျမတို့ကတန်ဃာဆိုတာဘာလဲဆိုကျမတို့စိတ်ထဲမှာမြင်နေတာကဖရာသားတော်နော်ရှင်ယဟန်နေပဲမြင်ပါလိမ့်မယ်အဲ့ဒီအဲမှာမြင်အဲ့ဒီဟာဒီမဟုတ်ဘဲနဲ့ကျမတို့ကစူးစမ်းရမယ်ကျမတို့ကဝိကြောင်ကိုစွန့်ပြီးတော့ယုံနိုင်ပြီးတော့သာသနာဝန်တန်းကြီးပဲထမ်းနိုင်ရင်တော့တိတ်ကောင်းတယ်ခုတော့ကျမတို့ကသာသနာဝန်တန်းနေမကဘဲနဲ့မိမိတို့ရဲ့သာသနာဝန်တန်းလဲခန္ဓာကိုထမ်းရတာကျမတို့ကကြတော့လူပုဂ္ဂိုလ်တွေဖြစ်တဲ့အတွက်စာဝနေရေးကိစ္စတွေပါယုံကန်နေရတဲ့အတွက်သာသနာဝန်တစ်ခုတည်းမထမ်းနိုင်ကြအောင်ဒါပေမဲ့အဲ့ဒီလိုမထမ်းနိုင်တဲ့အတွက်သာသနာဝန်တန်းနဲ့ဝင်ကိုထမ်းနေကြတဲ့ဆရာတော်တန်ဃာတော်အရှင်သူမြတ်များကိုကျမတို့လူပုဂ္ဂိုလ်တွေဘက်ကဒါရဲ့လူဝိကြောင်များဘက်ကနေပြီးတော့လိုအပ်ရာရာစွမ်းတင်ငန်းကျောင်းစီးတွေလှူဒန်းတဲ့ဓာယကဓာယိကာများအနေနဲ့ရက်နေဥပတ္တကာဥပတိကာများအနေနဲ့ကျမတို့နေနေကြတာနဲ့မပြီးတော့ဘူးဓမ္မမိတ်ဆွေများဆရာတော်ဖရာတွေညွှန်ကြားထားတဲ့အတိုင်းကျမတို့ကိုယ်တိုင်လည်းကြင့်ကြံလို့ရလားမရဘူးလားဒါမှဖရာတပည့်ဒါကြောင့်တန်ခါဂုံလို့ပြောရင်ဆရာတော်တန်ခါများမာတွေရက်နေလို့မရဘူးလိုက်တန်ခါတော်ဆရာတော်တန်ခါတော်များကိုအာယုံပြုတ်ရေလဲရတယ်လို့အဓိကအဓိထဲမှာကိုပေါင်စူးစမ်းမယ်ဆိုတဲ့စိတ်နဲ့ကျမတို့ကြင့်ကြံရလိမ့်မယ်ဒါလေးကကျမထည့်ပြောခြင်းဖြစ်ပါတယ်ဒါကြောင့်တန်ခါလို့ဆိုရင်ကျမတို့ရက်နေကြတာသင်္ကန်းပရိက္ခယာစင်မြန်းတဲ့အစ်စ်မှာပဲရက်နေတဲ့အတွက်တန်ခါကိုဖုံးကြီးကွက်တတ်ပါတယ်ကျမတို့လည်းစူးစမ်းရင်တန်ခါဆိုရင်လူထဲမှာနေရှိတာမဟုတ်ပါဘူးလူမာမဝိကြောင်ကိုစွန့်ထားတဲ့ဖရားရဲ့တပည့်သားတွေမှာနေရှိတာမဟုတ်ဘူးဝိကြောင်ဝိနေစေကျမတို့တွေလည်းပါနေနိုင်တယ်ဆိုတာစူးစမ်းရပါမယ်အကောင်းဆုံးကတော့အားလုံးကိုယုံထွက်နိုင်တာအကောင်းဆုံးပေါ့ဒါဆိုရင်ယုံထွက်မှယဟန္တာဖြစ်တာမဟုတ်ပါဘူးကျမတို့ဖရားရှင်လက်ထက်ထဲကဘိက္ခုဆိုတဲ့ယဟန်နေမှာလေကိလေသာကလွတ်ထွက်သွားတာရှိသလိုဘိက္ခုနီဆိုတဲ့ယဟန်မကလည်းကိလေသာလွတ်ထွက်ပြီးယဟန္တာဖြစ်တာရှိသလိုဥပတ္တကာဆိုတဲ့အမျိုးသားတွေထဲမှာလည်းအနာဂံအထိဖြစ်သွားတာတွေရောမရှိဘူးလားယဟန္တာဖြစ်ရင်တော့လူပုဂ္ဂိုလ်ကသာသနာဝန်ထမ်းပုဂ္ဂိုလ်ပြောင်းရပါတယ်အဲ့တော့နာဂံဘဝနဲ့နေယဟန္တာဖြစ်တဲ့နေ့မှာပြိနိဗ္ဗာန်ဆန်းခြင်းဆန်းမဆန်းရင်တော့ဟလာယဟန်အဝိဝေးရမှာပါဥပတိကာဆိုတဲ့အမျိုးသမီးတွေထဲမှာလဲသောတာပန်တဂရဂံအနာဂံနေရှိပါတယ်ရှင်။ဒါကြောင့်ကျမတို့ကဖယားရှင်ရဲ့တပည့်လို့ပြောရင်ကျေးဇူးတော်ရှင်မင်းကွန်းဆရာတော်ဖယားရဲ့တော့သာသနာချိန်ဝင်ကြီးလေးလက်လို့ပြောထားပါတယ်။ဘိက္ခုဘိက္ခုနီဥပတကာဥပတိကာဒီလေးချက်ထဲမှာကျမတို့လူပုဂ္ဂိုလ်ဘက်ကဥပတကာနဲ့ဥပတိကာများပါပါတယ်။ဒါဆိုရင်ကျမတို့ဒါကိုတန်ခါဆိုတာဒါဖယားရဲ့တပည့်သားတွေအကုန်ထဲမှာပါတဲ့အတွက်တန်ခါများမှာနှစ်ချက်ကျမပြန်ပြောခဲ့ပါတယ်ပြန်ပြောပါမယ်တန်ခါနဲ့ပတ်သက်ရင်တန်ခါဆိုတာဘာလဲအယူသီလတူများခြင်းဖြင့်ပေါင်းစုဖွဲ့စည်းထားသောတပည့်တော်ကများနမနေ့ဖယားရှင်ရဲ့အဆုံးအမများအတိုင်းလိုက်နာကျင့်သုံးကြသူတပည့်အဖွဲ့စည်းနောက်တစ်ခုတန်ဃာမှာကုမြင်နေကြတာတမုတ်ထားတဲ့တန်ဃာကိုတမှုတိတန်ဃာလို့ခေါ်ပါတယ်အဲ့ဒါကတော့ဝီနီအဆုံးမအတိုင်းလိုက်နာကြ၍ကိလေသာမှလွတ်မြောက်ရန်ကြိုးပမ်းအားထုတ်နေတဲ့ရှင်ယဟန်တွေပရမတ္ထတန်ဃာကြရင်တော့ကိလေသာမှလွတ်မြောက်သွားသူအရိယာပုဂ္ဂိုလ်များအရိယာပုဂ္ဂိုလ်လို့ပြောလိုက်ပြီးဆိုတာနဲ့အစုံအားဖြင့်လေးစုံပုဂ္ဂိုလ်အားဖြင့်ရှေ့ရောက်လို့အာယုံပြုတ်လိုက်ရေအဲ့ဒီထဲကနေပြီးတော့တန်ခါဂုံကြီးကိုကျေးဇူးတော်ရှင်မြတ်စွာဘုရားစပြီးပြောတဲ့အခါမှာတန်ခါယရနာနဲ့ပတ်သက်ရင်6ချက်မှတ်ရပါမယ်ရှင်ဒီပထမတစ်ပိုက်ကိုကြည့်လို့ကျမတို့မှတ်ထားလိုက်တော့မယ်တန်ခါဒီထဲမှာအရိယာပုဂ္ဂိုလ်6ယောက်စလုံးကိုခုဒါပထမတန်ခါဂုံကြီးမှာစပြီးတော့မြတ်စွာဘုရားထုတ်ဖော်တော့မယ်။ဒါကြောင့်ဘေးမှာကျမတို့အရိယာပုဂ္ဂိုလ်အနေနဲ့ပြောရင်ပုဂ္ဂိုလ်အနေနဲ့ပြောရင်ရှေးရောက်အစုံအားဖြင့်ပြောရင်လေးစုံတို့ကျမမှတ်လိုက်တယ်။ဒါတော့မြန်မာပြန်နဲ့ကြည့်ရင်ဖယားအစရှိသောသူရောကောင်းတို့ချီးမွမ်းအပ်သော အရိယာပုဂ္ဂိုလ်များကမြင်မင်းတော့အရိယာပုဂ္ဂိုလ်လို့ပါသွားပြီအရိယာပုဂ္ဂိုလ်များပုဂ္ဂိုလ်အနေနဲ့ပြောရင်ဘယ်နှယောက်လို့ခုနမှတ်ထားလဲ၈ယောက်လေဒါဆိုရင်အရိယာပုဂ္ဂိုလ်များက၈ပါးဖြစ်ရာပုဂ္ဂိုလ်အနေနဲ့ပြောရင်၈ယောက်အစုံအားဖြင့်၄စုံဖြစ်သည်ဟုတ်ပြီနော်ပုဂ္ဂိုလ်အနေနဲ့ပြောရင်အရိယာပုဂ္ဂိုလ်အနေနဲ့ပြောရင်၈ယောက်အစုံနေနဲ့ပြောရင်နှစ်ယောက်တစ်စုံဖြစ်တဲ့အတွက်လေးစုံဖြစ်သည်ဒါနံပါတ်1တစ်ချက်ချီးကျူးလိုက်တယ်နံပါတ်2တစ်ချက်ဖယားမြတ်စွာဘုရားဤတပိတာဝကဤဒီမှာတဲ့တပိတာဝကမှာရိုးရိုးပုထုဇဉ်အရိယာတန်ဃာကိုလှူတာနဲ့အရိယာတန်ဃာကိုလှူတာဘယ်ဟာပို၍အကျိုးများမလဲအရိယာလှူတာအကျိုးများတဲ့အတွက်နံပါတ်1အချက်မြတ်စွာဘုရားဤတပိတာဝကဖြစ်သောထိုအရိယာတို့ကအလူကောင်းအလူမှန်ကိုခံတော်မူတတ်သောပုဂ္ဂိုလ်များပေသည်အလူကောင်းအလူမှန်ကိုခံတတ်တဲ့ဆိုတဲ့နေရာမှာကျမတို့တန်ခါကုံတော်ကိုးချက်စာကျမတို့ကြားဘူးတယ်တန်ခါကုံတော်ကိုးချက်မှာခုနပြောခဲ့တဲ့သုတ်ပတိပန္နဥစ္စုတ်ပတိပန္နညာယပတိပန္နတာမိစိတ်ပတိပန္နအဲ့ဒါအကြောင်းကုံတော်လေးချက်အကြောင်းကိုတော့တိုင်ပြေဆုံးလို့ယတိတံစတ္တာရီအဲ့ဒီလိုကျင့်ခဲ့မယ်ဆိုရင်တဲ့ယတိတံဤကဲ့သို့အကြောင်းကုံတော် ਨੇ ပြေဆုံးပြီးရှိတော်စတ္တာရီယူဂာနိယတိနံစတ္တာရီပုရိသယူဂာနိအထပုရိသပုဂ္ဂလာဆိုအရိယာကိုပြောင်းသွားရင်အကျိုးကုံတော်၅ချက်ရမယ်တဲ့အကျိုးကုံတော်၅ချက်မှာနံပါတ်1အာဟုနေဟရဝေးကတကူတကတည်ဆောင်လာတဲ့ပစ္စည်းများလဲဥပြပြခံတိုက်တယ်။အောင်းနေရော။ပောင်းနေရော။အလူဧည့်သည်ဖို့ရအထုတက်လဲပြင်ဆင်ထားတာတွေကိုလဲတန်ဃာများနဲ့ကြုံတင်ဥပြပြလှူတိုက်တယ်။တကိနေရဘဝတမလွန်ပြောင်းသားတဲ့လူတွေအတွက်ပါရင်မှန်းလူရင်လဲအကျိုးများနိုင်တယ်တဲ့။အင်ဇလိကရဏီယလက်အုပ်ချီမိုးရှ िख ိုးခြင်းကလဲထိုက်တန်တယ်တဲ့။အနုတ္တရံပုံညက်ခိတံလောကတာလောကသားတို့အတွက်လေယာမြေကောင်းတဲ့ဘွယ်အလူခံပုံကိုယ်တွေထဲမှာအသာဆုံးပဲတဲ့ဒါကိုကျမတို့ကအကျိုးကုံတော်၅ချက်လို့မှတ်တယ်အကျိုးကုံတော်၅ချက်မှာရာလေးချက်ခိတချက်လို့မှတ်တယ်ရာလေးချက်မှာအောင်းနေရပေါင်းနေရတခိနေရအင်ဇလိကရနေရခိတချက်အနုတ္တရံပုံညက်ခိတံလောကသားဆိုတန်ငါကုံတော်၉ပါဆိုရင်အကြောင်းကုံတော်က၄ချက်အကျိုးကုံတော်က၅ချက်အလုံး၉ချက်မှာအကြောင်းကုံတော်၄ချက်မှာပန်၄ချက်လို့မှတ်လိုက်တယ်အကျိုးကုံတော်၅ချက်မှာရာ၄ချက်နဲ့ခိတ္တချက်ဒါဆိုရင်အရိယာတန်ခါဖြစ်သွားပြီဆိုရင်အဝေးကတည်လာတယ်အားလဲလက်ခံနိုင်တယ်ဧည့်သည်အတွက်စီမံထားတာလဲလှူရင်အကျိုးများနိုင်တယ်ဟောဓကိနေယဘဝတမလွန်ပြောင်းသွားရင်တောင်မှအကျိုးများနိုင်တယ်လှူသွားအဲ့ဘဝတမလွန်ပြောင်းသွားတဲ့အတွက်ရေစုကုသို့ပြုရင်တန်ငောင်းလှူရင်အကောင်းဆုံးပဲတဲ့ဒါကြောင့်အနုဒနံပုံညက်ခိတံလောကတလို့ပြောတယ်အကောင်းဆုံးဆိုကြတယ်ဒါမှမြတ်စွာဘုရားနောက်ကုံရင်ထဲ့တယ်ထိုအရိယာတို့၌လှူအတ္တမြအလူဒါနတို့ကအကျိုးကြီးမာလှပေသည်တဲ့ဟုတ်ပါလားရှင်နမနှစ်အချက်ကပြောခဲ့ရင်မြတ်စွာဘုရား၏တပည့်တော်ကားဖြစ်သောထိုအရိယာတို့ကအလူကောင်းအလူမှန်ကိုခံတော်မူတတ်သောပုဂ္ဂိုလ်များပေသည်အလူကောင်းလူမှန်ကိုခံတော်မူတတ်တဲ့ပုဂ္ဂိုလ်များဖြစ်ကြတယ်လေယာမြေကောင်းတစ်ဖွဲ့ပြီးရင်ထိုအရိယာတို့၌လှူအပ်သမျှသောအလူဒါနတို့သည်အကျိုးကြီးမာတယ်ဘယ်နှချက်လဲဆိုတော့၃ချက်ပြန်ပြောပါမယ်မြတ်စွာဘုရားရှင်အစရှိတဲ့သူတော်ကောင်းတို့ချီးမွမ်းအပ်သောအရိယာပုဂ္ဂိုလ်များက၈ပါးအစုံအားဖြင့်လေးစုံဒါတစ်ချက်ဖျားဤတပြည့်တာဝကဖြစ်သောထိုရိယာတို့ကအလူကောင်းလူမှန်ခံတော်မူတိုက်တယ်နောက်တစ်ချက်အရိယာတို့၌လူအပ်သမျှအလူဒါနတို့ကအကျိုးကြီးမာတယ်သုံးချက်အတ္တကိုပါဠိနဲ့ကြည်ရင်ဖျားအစရှိသောသူတော်ကောင်းတို့ချီးမွမ်းအပ်သောအရိယာပုဂ္ဂိုလ်များက၈ပါးဖြစ်ရာအစုံအားဖြင့်လေးစုံဖြစ်သည်ဆိုတဲ့အပိုက်သည်ဒီအပေါ်ဆုံးအပိုက်ရေပုဂ္ဂလာပုဂ္ဂလာဆိုတာပုဂ္ဂိုလ်အထဆိုတာရှစ်ပုဂ္ဂိုလ်အပြင်ရှစ်အထတတံပတ္တထာတတံဆိုတာသူတော်ကောင်းနေပတ္တထာဆိုတာချီးမွမ်းနေတဲ့သူတော်ကောင်းနေပတ္တထာဆိုတာချီးမွမ်းနေတဲ့သူတော်ကောင်းနေပတ္တထာဆိုတာချီးမွမ်းနေတဲ့သူတော်ကောင်းနေပတ္တထာဆိုတာချီးမွမ်းနေတဲ့သူတော်ကောင်းနေပတ္တထာဆိုတာချီးမွမ်းနေတဲ့သူတော်ကောင်းနေပတ္တထာဆိုတာချီးမွမ်းနေတဲ့သူတော်ကောင်းနေပတ္တထာဆိုတာချီးမွမ်းနေတဲ့သူတော်ကောင်းနေပတ္တထာဆိုတာချီးမွမ်းနေတဲ့သူတော်ကောင်းနေပတ္တထာဆိုတာချီးမွမ်းနေတ တော်ကောင်းနေချင်းမအပ်တော့ပုတ်ရေပုတ်ကလာအရိရေအရိယာပုဂ္ဂိုလ်တို့ကအဋ္ဌရှိအောင်ဖြစ်လေရာဧတာနီအရိအရိယာပုဂ္ဂိုလ်တို့ကစတ္တာရိဆိုလေယုဂာနိဆိုအစုံဒါကြောင့်မြန်မာပြန်မာလေးရေးတာအစုံအားမြင့်၄စုံဖြစ်သည်ဒါဆိုဒီတချောင်းကိုဆိုရင်ရေပုတ်ကလာအဋ္ဌတတံပတ္တထာစတ္တာရိဧတာနိယုဂာနိဟွန်တီဒါတစ်ချက်ဒါနံပါတ်1အချက်နံပါတ်2ကမြတ်စွာဘုရား၏တပည့်တာဝကဖြစ်သောထိုအရိယာတို့ကအလူကောင်းအလူမှန်ကိုခံတိုက်သောပုဂ္ဂိုလ်များပေသည်ဆိုတာနံပါတ်1အချက်တေဒေခိနေယသုကတ္တတာတာဝကသုကတ္တဆိုတာဒါမြတ်စွာဘုရားကျွန်တော်တို့မြတ်စွာဘုရားကိုလေဘဂဝါလို့ပြောလဲမြတ်စွာဘုရားပဲအရဟံလို့ပြောလဲမြတ်စွာဘုရားကိုညွှန်းတယ်တမ္မာတံဗုဒ္ဓလို့ပြောလဲဘုရားပဲဟုတ်ပါလားသုကတ္တလို့ပြောလဲဖရားပဲဒါဆိုမြတ်စွာဘုရားဤလို့ပြောရင်သူကတ္တာသူကတ္တာဆိုမြတ်စွာဘုရားဤတာဝကဆိုတာတပည့်တာဝကဖြစ်သောတေအရိယာပုဂ္ဂိုလ်တို့ကအလူကောင်းအလူမှန်ကိုခံတယ်ဆိုတာကျွန်တော်တို့ကတန်ခဂုံတော်ထဲမှာပါတဲ့ဒက္ခိနေယလေအောင်နေရောပေါင်းနေရောဒက္ခိနေရောဟုတ်ဘူးလားရှင်အဲ့ဒီမှာဒက္ခိနေယာဆိုတာမြင်လိုက်လားဓမ္မမိတ်ဆွေများဒက္ခိနေယာဒါဆိုရင်မြတ်စွာဘုရားရှင်ဤဆိုရင်သူကတ္တတတပည့်တာဝကဆိုရင်တာဝကဖြစ်တော့တေထိုအရိယာတို့ကဒက္ခိနေယာအလူကောင်းအလူမှန်ခံတော်မူတတ်တယ်နံပါတ်1တစ်ချက်ပြီးသွားပြီပြီးရင်ထိုအရိယာတို့၌လှူအပ်သမျှသောအလူဒါနတို့ကအကျိုးကြီးမားတယ်ဆိုရင်ဧတေတုဒိဏာနိဒိဏာနိဆိုတာဒါနဒါနတို့သည်မဟာဖလာနိဆိုတဲ့အတွေ့ဖလာဆိုအကျိုးမဟာဆိုအကြီးအကျယ်အလွန်ကိုအကျိုးကြီးမားတယ်ဒါဆိုရင်ကျမတို့ကသုံးချက်ကလေးကိုပူဇော်ရင်ရေပုတ်ကလာအဋ္ဌတတံပတ္တထာစတ္တာရိဧတာနိယုဂာနိဟွန်တိတစ်ချက်တေဒက္ခိနေယာသူကတ္တတာဝကနှစ်ချက်နောက်တစ်ချက်ဧတေတုဒိဏာနိမဟာဖလာနိသုံးချက်အဲ့တော့အဲ့ဒါဒီဘာတွေလဲတန်ခဂုံကိုစုံနေတာဖြစ်တဲ့အတွေ့ဧဣဒံပိတန်ဂေဟုတ်ပါလားတန်ကြီးဆိုရင်တန်ကအဲ့ဒီတန်ကမှာဘယ်တန်ကတွေထုတ်ဖို့သွားလဲရှစ်ယောက်စလုံးအရိယာတန်က6ယောက်စလုံးထုတ်ဖို့သွားတဲ့အတွက်ကျမကဒီဘက်မှာမှတ်ချက်အနေနဲ့ကျမကဘာလုပ်ထားလဲဆိုတော့ကိုယ့်ဟာကိုယ်အရိယာပုဂ္ဂိုလ်6ယောက်အစုံအပြည့်4စုံလုံးကျမကရေးပလိုက်တယ်ဟုတ်ပါလားရှင်ဒါဆိုရင်ဣဒံပိတန်ကြီးရတနံပဏိတံဒီလောက်ဆိုသိနေပြီဓမ္မမိတ်ဆွေများဘယ်အထိသွားမလဲဧတေနသစ္စေနာတိသစ္စာဆိုမှာဟုတ်လားရှင်ဒါဆိုရင်အဲ့ဒါဒီမြန်မာလူပြောရင်အရိယာတန်ဃာတို့၌တန်ကြီးလို့ပြောပေမဲ့ဘယ်တန်ဃာလဲတခြားတန်ဃာမပါသေးဘူးအရိယာတန်ဃာတို့၌ယတနာအဖြစ်နှစ်သက်ဖွယ်ဤကုံရည်သည်လဲထွမြက်လာပါဘေးသည်ဤသစ္စာစကားချောင်းအဲ့တော့ပါဠိလို့ပြောရင်ဤဒံပိတန်ကြီးရတနံပဏိတံဧတေနသစ္စေနာပြီးသွားပြီပြီးရင်ဤတမန်တော်သစ္စာစကားကြောင့်ဘာဆက်ဆိုကြလဲသူဝတိဟောတုသူအထိဟောတုဆိုတာဘာလဲကျမတို့သိနေပြီတတဝါတွေချမ်းသာပါစေရသွားပြီနော်ဒါဆိုရင်ကျမတို့ဒီမှာတန်ခဂုံနဲ့ပတ်သက်ရင်6ချက်လို့ပြောပါတယ်အဲ့ဒီမှာတစ်ချက်ပြီးသွားပြီ